Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ်ဇွန်လ10ရက်နေ့ညဘက်အစီအစဉ်တွေစတင်နေပါပြီ။လိုင်းဒိုမီတာ2532950နဲ့လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဖန်ယူနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာပါကျွန်တော်ရန်တိုင်းမှာစနေညဘက်သတင်းတွေကိုရှားဖောင်းနေတူတင်ပြပေးသွားမှာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်က FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကြမ်းတစာချိန်ဆိုပြီးပြောဆိုရင်ပြောသွားမှုတရားရဂိုင်းလုံးဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ပြီးခဲ့ရက်ပိုင်းတွင်ကပြတ်ကျသွားတဲ့မြန်မာထက်မတော်လေရင်နဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်ကအကူအညီအထောက်ပံ့တွေပေးသွားမယ်လို့ကမ်းလှမ်းလိုက်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထောင်ပိုင်းကအမေရိကန်ရဲ့ထိုးစစ်အတွင်းမှာအာခန်တပ်သားတွေထိခိုက်သေးဆုံးမှုရှိတယ်လို့အမေရိကန်စစ်တပ်ဘက်ကဒီကနေ့ပဲအတည်ပြုပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
။အခုညနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့အမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ဟာတစ်ချိန်လုံးကအမေရိကန်သမ္မတတွေအတွက်အလုလုပေးခဲ့တဲ့ခင်မျိုးကိုပြန်ရောက်နေပါပြီလား
။ The FBI is honest. The FBI is strong.And the FBI is and always will be independent.
FBI ညွှန်ကြားရေးမှူးဟောင်း James Comey ရဲ့ကြားနာပွဲထွက်ဆိုချက်နဲ့အတူနားဆင်နိုင်ပါတယ်ရှင်။အဲဒီနောက်မြန်မာငင်းချမ်းရေးတရုတ်ရဲ့တက်ရောက်မှုအကြောင်းတင်ဆက်ပေးမယ့်သတင်းတောက်မှတ်စုအစီအစဉ်နဲ့ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအကြီးထူးထူးခြားခြားပြောင်းလဲတာမတွေ့ရပေမဲ့သူတို့ကိုအသိမှတ်ပြုတာမျိုးတွေတော့တွေ့နေရပြီဆိုတဲ့အကြောင်းမြန်မာတခွင်အစီအစဉ်မှာလည်းနားဆင်ရမှာပါ။ဒီလိုအစည်းအဝေးမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကကြီးညာပါမယ်ရှင်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကြမ်းတစ်စာချိန်ဆိုပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းလုံးဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ချက်ချင်းဆိုလိုပဲသူနဲ့ Mr. Comey နဲ့ပြောခဲ့တဲ့စကားတွေကတော့ကြမ်းချိန်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ဒါမဲ့လေသူ့အနေနဲ့နောက်ထပ် FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ရဲ့မေးခွန်းတွေကိုဖြေကြားသွားဖို့ဆန္ဒရှိတယ်လို့တော့ Donald Trump ကရှင်းရှင်းလင်းလင်းပြောပါတယ်။ American နိုင်ငံရေးမှရုရှားဝင်ရောက်ပတ်သက်နေမှုတွေကိုကြီးဖို့အတွက်အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကတော့အခုခါမှာ FBI ညွှန်ကြားရေးမှူးဟောင်း Robert Mueller ကဦးဆောင်နေတာဖြစ်ပါတယ်။ Donald Trump နဲ့ Romania သမ္မတ Klaus Iohannis တို့အင်မတော်ရဲ့ Rose Garden မှာတောက်ကြနေကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသတင်းနောက်ဒီရဲ့အမေကို Donald Trump ကပြောကြားခဲ့တာဖြစ်ပါတယ်။သူပြောခဲ့တာတွေအတော်များများကို James Comey ကအတည်ပြုပြောကြားခဲ့ကြအောင်ဒါပေမဲ့တချို့ချက်တွေကတော့မမှန်ဘူးလို့ Donald Trump ကပြောပါတယ်။ဒါပြင်ထက်လွတ်တော်ထောက်လိုင်းကော်မတီရှေ့မှာ Chatterjee ကကြမ်းတစာချင်းဆိုပြီးထွက်ဆိုခဲ့တဲ့အတွင်း Mr. Comey ဟာလိန်ညာထွက်ဆိုခဲ့တယ်ဆိုပြီးတော့ Donald Trump ကအခြေခံအဖြစ်စွပ်စွဲခဲ့ပါတယ်ခင်ဗျာ
။အိန္ဒိယချင်းအာရဗ်နိုင်ငံတွေနဲ့တန်တမန်ရေးမပြည့်မလဲဖြစ်ပြီးအကြတဲတွေ့နေရတဲ့ပင်လယ်ခွေ့ဒေသကတင်းငင်လှတဲ့ကတာနိုင်ငံအပေါ်သမ္မတဒေါ်နယ်ထရမ့်ကတောက်ကြနေမှာနောက်တစ်ခါထပ်ပြီးပြည်ထောင်ဝေဖန်လိုက်ပါတယ်။ကတာနိုင်ငံဟာကံကောင်းအကြောင်းမလားစွာပဲအကျန်းဖက်ဝါဒအတွက်ရေမုံငွေတွေပန့်ပိုးပေးနေတဲ့သမိုင်းကြောင်းရှိခဲ့တဲ့အကြောင်း Imperial Rose Garden မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။ American နိုင်ငံသားဝန်ကြီး Rex Tillerson ကကတာနိုင်ငံရဲ့အိမ်ကြီးချင်းတွေအနေနဲ့ကတာပေါ်ပိတ်ဆို့မှုတွေကိုရှော့ပေါ်ပေးဖို့နဲ့အခြေအနေအေးစီအောင်တိုက်တွန်းပြီးမင်းနဲ့အနေငယ်အကြမှာသမ္မတထရမ့်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ကတာနိုင်ငံကိုပိတ်ဆို့လိုက်တာကြောင့်မရည်ရွယ်ပေမဲ့လူမှုရေးနဲ့စီးပွားရေးမှာထိခိုက်နေနေကြပြီးအမေရိကန်ရဲ့အဲ့ဒီဒေသတွင် IS အကြမ်းဖက်သမားတွေကိုချေမှုန်းရေးစစ်ရေးလှုပ်ရှားမှုတွေအတွက်လည်းအနောက်ရှက်ဖြစ်စေတယ်လို့ဝန်ကြီးတလာဆန်ကပြောပါတယ်။ကတာနိုင်ငံနဲ့ဒေသတွင်ကာလရှိကြငင်းပွားမှုတွေအရှိန်မြင့်ခဲ့ရာကဆော်ဒီအရေဗျာ UAE အာရဗ်စော်ဘွားများပြည်တော်စုဘာရိန်းနဲ့အီဂျစ်နိုင်ငံတို့ကပြီးခဲ့တဲ့သတင်းပတ်ကစပြီးကာတာနိုင်ငံနဲ့စီးပွားရေးအရရောတန်တမန်ရေးအရပါပိတ်ဆို့မှုတွေနဲ့အရေးယူလိုက်တာဖြစ်ပါတယ်ရှင
်အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းမှာတာလီဘန်တွေကိုတိုက်ခိုက်တဲ့စစ်ဆင်ရေးအတွင်းအာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်တွေတိုက်ခိုက်သေးဆုံးမှုရှိတယ်လို့အမေရိကန်စစ်တပ်ကဒီကနေ့စနေနေ့မှာအတည်ပြုပြောကြားလိုက်ပါတယ်ဒါပေမဲ့ဘယ်နှယောက်တိုက်ခိုက်သေးဆုံးသွားတယ်ဆိုတာကိုတော့မပြောခဲ့ပါဘူးတိုက်ပွဲတွေဖြစ်နေတဲ့ဟယ်မန်ပြည်နယ်ကသဘုံတွေထိန်းချုပ်ထားတဲ့ Nat Ali ခရိုင်မှာတောက်ကြနေ냐ကလေကြောင်းတိုက်ခိုက်မှုအတွင်းမှာအာဖဂန်တပ်ဖွဲ့ဝင်၈ယောက်ထပ်မံနေသေဆုံးပြီးတော့အတော်များများဒဏ်ရာရသွားခဲ့တယ်လို့အာဖဂန်သတင်းတွေကပြောကြားလိုက်ပြီးတဲ့နောက်မှာအမေရိကန်စစ်တပ်ကအတည်ပြုပြောခဲ့တာဖြစ်ပါတယ်ဒီဖြစ်ရပ်ဘာကြောင့်ဖြစ်သွားလဲဆိုတဲ့အခြေအနေကိုသိနိုင်ဖို့အတွက်စုံစမ်းစစ်ဆေးရေးတွေကိုစတင်လှုပ်ဆောင်နေပြီလို့ကဘိုးမြို့မှာရှိတဲ့အမေရိကန်စစ်ဖက်လူလူဆက်ဆံရေးယုံကပြောပါတယ်အာဖဂန်မျိုးသားကာကွယ်ရေးနဲ့လုံခြုံရေးတပ်တွေနဲ့အမေရိကန်တို့ရဲ့ပူးပေါင်းတဲ့ဆက်ဆံရေးအတွင်းမှာအာဖဂန်နေရာရဲတပ်ဖွဲ့ဝင်တွေလည်းထိခိုက်သေးဆုံးတာတွေရှိတယ်လို့ပြောပါတယ်။အ အမေရိကန်စစ်တပ်အနေနဲ့ဈေးဆုံးသွားသူတွေရဲ့မိသားစုဝင်တွေအတွက်အထူးပဲစိတ်မကောင်းဖြစ်မိကြောင်းအမေရိကန်ရဲ့ကြေညာချက်ထဲမှာပြောထားပါတယ်။တာလီဘန်အဖွဲ့ရဲ့ပြောခွင့်ရကတော့အာဖဂန်တပ်ဖွဲ့တွေဟာတာလီဘန်သဘုံတွေလိုဝတ်ပြီးတော့လိုဘော်အရက်မှာတာလီဘန်တွေကိုတိုက်ဖို့လုပ်နေတဲ့အချိန်မှာတိုက်လေယာဉ်တွေရောက်လာပြီးတော့သူတို့ကိုဘုံကျဲတိုက်ခိုက်သွားတာကြောင့်တည်ဆုံးကုန်တာဖြစ်တယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
ပြည်ထောင်နိုင်ငံမှာကြာတာပြည်နယ်ကကျင်းပခဲ့တဲ့ရွေးကောက်ပွဲကြောင့် Brexit လို့ခေါ်တဲ့ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံနှုတ်ထွက်ဖို့ကိစ္စဟာပိုပြီးတော့ရှုပ်ထွေးလာစေခဲ့ပါတယ်။ဥရောပသမဂ္ဂကနေပြည်ထောင်နိုင်ငံခွဲထွက်ဖို့အတွက်ပြည်ထောင်နဲ့ဥရောပသမဂ္ဂဘက်ကဆစ်ဆက်ဆွေးနွေးသူတွေဟာနောက်လာမယ့်10ရက်မှာစတင်ဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်ရွေးကောက်ပွဲမှာဘယ်ပါတီကမှပြပြတတအနိုင်မရခဲ့တာကြောင့်ဒီလိုဥရောပသမဂ္ဂကနေပြည်ထောင်နှုတ်ထွက်ဖို့အရေးဆွေးနွေးကဏ္ဍမှာပြည်ထောင်ရဲ့နိုင်ငံရေးအခြေအနေဟာမရေမယာဖြစ်လာနေပါတယ်။EU တာဝန်ရှိသူတွေကတော့ဆွေးနွေးမှုတွေကိုမရွှေ့ဆိုင်တင်ဘူးလို့တတိပေးလိုက်ပြီးရွေးကောက်ပွဲရလာကြောင်းအာရော့သွားတဲ့ဗီဒိန်အစိုးရရဲ့ဆွေးနွေးပြောဆိုရတာဟာပို့ပြီးတော့ရှုပ်ထွေးလာနိုင်တာကြောင့်ဒီအပေါ်မှာစိုးရိမ်မိတယ်လို့ပြောလိုက်ပါတယ်ဒီရွေးကောက်ပွဲကဝန်ကြီးချုပ်မင်းနဲ့ဥရောပသမဂ္ဂကနေဗီဒိန်နိုင်ငံခွဲထွက်မှာကိုလက်မခံဘူးဆိုတာကိုပြသခဲ့တာဖြစ်တယ်လို့အရင်လေဘာပါတီဝန်ကြီးချုပ်ဟောင်းတိုနီဘလဲရဲ့အကြံပေးအယ်စတဲကန်ဘဲလ်ကပြောပါတယ်ဒါပေမဲ့ Conservative Party ရဲ့အကြီးအကဲတာဝန်ရှိသူ John Redwood ကတော့ရွေးကောက်ပွဲရလာကဥရောပကနေဗီဒိန်ခွဲထွက်ဖို့ကိစ္စကိုနည်းနည်းမှရော့ကျသွားစေမှာမဟုတ်ပဲဗီဒိန်ရဲ့ဒုတိယအကြီးဆုံးပါတီကြီးဖြစ်တဲ့ Labour Party ကြီးကိုယ်တိုင်ကသူတို့ရဲ့ရွေးကောက်ပွဲကြေညာစာတမ်းမှာဥရောပကနေဗီဒိန်ခွဲထွက်ရေးကိစ္စကိုထောက်ခံထားတာဖြစ်တယ်လို့ထောက်ပြလိုက်ပါတယ်ရှင
်ယူအမေရိကန်အသံညဘက်မြန်မာဘာသာစစ်စစ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1.39လိုင်းဒိုမီတာ25 kHz 1.965လိုင်းဒိုမီတာ32 kHz 9.32လိုင်းဒိုမီတာ58 kHz 5.85နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1.905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်ဒီကနေ့စနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်ကြီးညာပြနေပါတယ်ပြီးခဲ့ရက်ပိုင်းတွင်ကတန်းစာကြီးကန်ယူတန်းမှာပြတ်ကျသွားခဲ့တဲ့မြန်မာတပ်မတော်လေးရင်နောက်ဆက်တွဲရှာဖွေကယ်ဆယ်ရေးတွေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့တွေပေးသွားမယ်လို့ကန်လန်းလိုက်တယ်ဆိုပြီးတော့တရုတ်ဆိုရပိုင်းမီဒီယာကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရဲ့အင်ဒီဂျင်းဖြစ်တဲ့တရုတ်နိုင်ငံအနေနဲ့လည်းဒီဖြစ်ရပေါ်မှာစိတ်မကောင်းဖြစ်မိကြောင်းတရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထမ်းကြောင်းပြောကြားထားတဲ့စာထဲမှာဖော်ပြထားတယ်လို့တရုတ်ဆိုရပိုင်းရှင်ဟွာသတင်းအေဂျင်စီကတောက်ကြနေနောက်ပိုင်းကပြောကြားလိုက်ပါတယ်တရုတ်သမ္မတရှီကျင်းဖင်အနေနဲ့တည်ဆုံသွားတဲ့သူတွေအတွက်ဝမ်းနဲ့တလို့အထူးသဖြင့်မိသားစုဝင်တွေအတွက်စိတ်မကောင်းဖြစ်မိတယ်လို့လည်းရှင်ဟွာသတင်းအေဂျင်စီကပြောပါတယ်တရုတ်နိုင်ငံလို့ Y8200F အမျိုးအစားပို့ဆောင်ရေးလေယာဉ်ဟာပြီးခဲ့တဲ့ပုထုနေ့ကတဝဲမြို့အနောက်တောင်ပိုင်း43မိုင်အကွာပင်လယ်ပြင်ထဲမှာပြတ်ကျသွားခဲ့တာဖြစ်ပါတယ်။လေယာဉ်ပေါ်မှာမြန်မာတပ်မတော်ကစစ်သည်တွေမိသားစုဝင်တွေလေယာဉ်မူတန်းစုစုပေါင်း122ယောက်ပါသွားခဲ့တာဖြစ်ပါတယ်။အခုချိန်ထိရှာဖွေကယ်ဆယ်ရေးတွေဆက်လက်လုပ်ဆောင်နေပြီးတော့ပင်လယ်ထဲကနေရုပ်လောင်း32လောင်းကိုရှာဖွေတွေ့ရှိထားတယ်လို့မြန်မာတပ်မတော်ဘက်ကဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောထားပါတယ်ခင်ဗျာ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရဝီမြို့တွင်းမှာရှိတဲ့ Islamic စစ်သွေးရွာတွေကိုတိုက်ထုတ်နေတဲ့ဖိလစ်ပိုင်စစ်တပ်ကို American အထူးတပ်ဖွဲ့ကညီပညာပိုင်းဆိုင်ရာအထောက်အကူတွေပေးနေတယ်လို့ American တန်ယုံကစနေနေ့မှာပြောပါရယ်။ဒီပြင်းထန်တဲ့မြို့ပြတိုက်ခိုက်မှုအတွင်းဖိလစ်ပိုင်ရဲတပ်သား73ဦးသေဆုံးရပြီဖြစ်ပါရယ်။အခုဆိုရင်မာရဝီမြို့ကိုသိမ်းပိုက်ထားတာ3ပတ်ကြာရှိနေပြီဖြစ်တဲ့ IS စစ်သွေးရွာအဖွဲ့တွေနဲ့ဆက်နေတဲ့တိုက်ခိုက်ရေးသမားတွေကိုတိုက်ထုတ်နိုင်ဖို့အတွက်ဖိလစ်ပိုင်အစိုးရတပ်ဖွဲ့တွေကို American စစ်တပ်ကအကူအညီတွေပေးနေတယ်လို့ဖိလစ်ပိုင်စစ်တပ်ကပြောပါရယ်။ဒါပေမဲ့တိုက်ခိုက်ရေးတွေကိုတော့ American စစ်သားပါဝင်တိုက်ခိုက်တာမျိုးမရှိပါဘူးဖိလစ်ပိုင်အစိုးရရဲ့တောင်းဆိုမှုကြောင့်အထောက်အပံ့တွေပေးနေတာဖြစ်တယ်လို့အမေရိကန်တန်ယုံကအတည်ပြုပြောဆိုပေမဲ့လုံခြုံရေးအကြောင်းပြချက်တွေကြောင့်အသေးစိတ်အချက်လက်တွေကိုတော့ပြောဆိုဖို့ညှင်းဆိုခဲ့ပါတယ်အချိန်တော်ကြာကလေးကမဟာမိတ်တွေဖြစ်လာကြတဲ့သူတွေကြားဒီစစ်ရေးပူးပေါင်းဆောင်ရွက်မှုဟာအရေးကြီးပါတယ်လွန်ခဲ့တဲ့တစ်နှစ်ကျော်ကအာဏာရလာတဲ့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတက်တေဟာအမေရိကန်ရဲ့စစ်ရေးလက်ချက်အကြံဉာဏ်ပေးသူတွေကိုသူ့နိုင်ငံအတွင်းကနေနှင်ထုတ်ခဲ့ပြီးအမေရိကန်အစိုးရကိုလည်းရင်လိုတဲ့သဘောနဲ့ခတ်တတန်ပြောဆိုဆက်ဆံခဲ့တာဖြစ်ပါတယ်တောက်ကြနေကပြင်းထန်တဲ့ရင်ဆိုင်တိုက်ခိုက်မှုအတွင်စစ်သွေးရွာရဲ့လက်ချက်ကြောင့်ဖိလစ်ပိုင်စစ်သား73ဦးသေဆုံးခဲ့ပါတယ်။မေလ73ရက်နေ့ကနေစပြီးမာရာဝီမြို့တွင်နေရာတချို့ကိုတိမ်ပိုက်ခဲ့တဲ့ IS စစ်သွေးရွာတွေနဲ့အစိုးရတပ်ဖွဲ့ကြားတိုက်ခိုက်မှုစတင်ခဲ့တဲ့အချိန်ကလေးကဒီတိုက်ခိုက်မှုဟာတရက်အတွင်းအစိုးရစစ်သားအသေးအပြောက်အများဆုံးရှိတဲ့တိုက်ခိုက်မှုတစ်ခုဖြစ်ပါတယ်ရှင်။
အမေရိကန်ပြည်ထောင်စုကရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာ Paris သဘောတူညီချက်ကိုပယ်ချလိုက်ပေမဲ့ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းစောင့်ရှောက်ဖို့အတွက်တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့အထူးတောင်းဆိုလိုက်ပါတယ်။ကမ္ဘာသမုဒ္ဒရာကြီးနဲ့ပတ်သက်ပြီးတော့ပထမဆုံးအကြိမ်ကျင်းပတဲ့ကုလသမဂ္ဂညီလာခံပြီးဆုံးတဲ့တောက်ချန်နေ့မှာအဖွဲ့ဝင်နိုင်ငံ193နိုင်ငံစလုံးရဲ့သဘောဆန္ဒနဲ့ဒီနောက်ဆုံးသဘောတူညီချက်ကိုအတည်ပြုခဲ့တာဖြစ်ပါတယ်။အထူးသဖြင့်ရာသီဥတုပြောင်းလဲမှုကြောင့်သမုဒ္ဒရာကြီးမှာဖြစ်ပေါ်လာတဲ့ဆိုးကျိုးတွေနဲ့ပတ်သက်ပြီးတော့စိုးရိမ်မိတယ်လို့တောက်ချန်နေ့ကသဘောတူညီချက်မှာပြောထားပါတယ်။ဒါပြင်ကမ္ဘာကြီးပူနွေးလာမှုကိုတိုက်ဖျက်ဖို့အတွက်2015 Paris သဘောတူညီချက်ရဲ့အရေးပါမှုကိုလည်းဂရုပြုမိတယ်လို့ပြောပါတယ်။ကမ္ဘာသမုဒ္ဒရာကြီးများကာကွယ်ထိန်းသိမ်းစောင့်ရှောက်ရေးညီလာခံကအစိုးရအနေနဲ့စီးပွားရေးလုပ်ငန်းတွေကြားပင်လယ်သမုဒ္ဒရာရဲ့ညဉ့်ဉန်းမှုရောကျစေဖို့အဆက်တက်ပါဝင်မှုရောကျစေဖို့နဲ့သူတွေ့သနာတွေမြင့်နေဆောင်ရွက်ဖို့စတာတွေကိုပူးပေါင်းဆောင်ရွက်ကြဖို့ကိုအားပေးခဲ့ပါတယ်။ဒါပြင်အစိုးရအနေနဲ့လည်းသူ့သဘောဆန္ဒလျောက် plus အသုံးပြုမှုရောချဖို့ပင်လယ်သမုဒ္ဒရာကြီးမျက်နှာပြင်ပူချိန်မြင့်တက်လာတာကိုတိုက်ဖျက်ဖို့နဲ့စီးမဲစည်းကမ်းနဲ့အညီမဟုတ်ပဲငါးဖန်တာတွေကိုရပ်တန့်ဖို့လည်းပါဝင်ပါတယ်ခင်ဗျာ။
ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကိုဒီတစ်ပတ်အတွင်းဆန့်ကျင်ဆန္ဒပြမှုမှာတည်ဆုံခဲ့ရတဲ့ဆယ်ကျော်သက်အရွယ်လူငယ်တူကိုဆန္ဒပြသူတွေကနောက်ဆုံးအကြိမ်တွားရောက်ဂါရဝပြုခဲ့ကြပါတယ်။ဗုဒ္ဓဟူးနေ့ခါရခါမြို့ဆန္ဒပြမှုတွင်ရဲတွေနဲ့ရုံရင်းစင်ခါဖြစ်ခဲ့ရမှာတည်ဆုံခဲ့ရတဲ့အသက်18နှစ်အရွယ်ကျောင်းသားနီယိုမာလင်ဒယ်ရဲ့တည်ဆုံတဲ့နေရာကိုယာနဲ့ချီတဲ့ဆန္ဒပြသူတွေတောက်ကြနေမှာတွားရောက်ဂါရဝပြုခဲ့ကြတာပါ။အဲ့ဒီဆယ်ကျော်သက်ဟာလက်ထက်မှာကင်ထားတဲ့အိမ်လုံးဘုံပောက်ကွဲမှုကြောင့်တည်ဆုံခဲ့ရတာဖြစ်တယ်လို့အစိုးရကလည်းပြောနေချိန်မှာပဲဗင်နီဇွဲလာအတိုက်ခံတွေကတော့မျက်ရည်ယူဘုံတွေနဲ့ဓာတ်ရိုက်ထိမှန်ခဲ့တဲ့အတွက်တည်ဆုံခဲ့ရတာဖြစ်တယ်လို့ပြောပါတယ်ရှင်
။ပင်သစ် Open Tennis ရဲ့အမျိုးသမီးတူးချင်း Final ကိုကျွန်တော်တို့အခုသတင်းကြေညာနေတဲ့အချိန်မှာကစားနေပြီးတော့ပထမပွဲကတော့ဆီမွန်ရိုမေးနီးယားကဆီမွန်နာဟာလပ်က6-4 နဲ့နိုင်လိုက်ပါတယ်။ဒုတိယပွဲမှာတော့လတ်ဗီးယားကယလီနာအိုစတာပန်ကိုက6-4 နဲ့တခါပြန်နိုင်ပါတယ်။ဒါကြောင့်တို့အခုဆိုရင်တတိယနောက်ဆုံးအဆုံးဖြတ်ဖြစ်တဲ့နောက်ဆုံးပွဲကိုကစားနေကြပါတယ်။နေရာစလုံးအတွက်တော့ဒီပွဲမှာနိုင်နေဆိုရင်တို့အတွက်ဒါဟာပထမဆုံး Grand Slam Super Flag ကိုရမှာလည်းဖြစ်ပါတယ်။လက်ရှိမှာတော့ကမ္ဘာအဆင့်3နေရာမှာရှိတဲ့ Halep အတွက်တော့ဒီပွဲနိုင်ရင်သူကကမ္ဘာအဆင့်တက်ဖြစ်လာမှာဖြစ်ပါတယ်ခင်ဗျာ
။ဇွန်လ10ရက်စနေနေ့ညပိုင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့ရှားဖောင်တို့ကြီးညာပေးခဲ့တာပါ။အခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံး FBI ရဲ့လုပ်ငန်းတာဝန်နဲ့ FBI နဲ့အမေရိကန်သမ္မတတို့ကြားကပတ်သက်ဆွေးနွေးမှုတွေဘယ်လိုရှိသလဲဆိုတာကိုပြောပြပေးသွားမှာပါ။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI ရဲ့စုံစမ်းမှုတွေကိုလမ်းကြောင်းလွှဲဖို့သမ္မတဒေါ်နယ်ထရမ့်ကကြိုးစားခဲ့တဲ့အကြောင်း FBI ညွှန်ကြားရေးမှူးဟောင်း James Comey ကအထက်လွှတ်တော်ကြားနာပွဲမှာထွက်ဆိုထားပါတယ်။ဒီဆွဆွဲချက်တွေကြောင့်တစ်ချိန်လုံးကအမေရိကန်သမ္မတတွေအတွက် FBI အကြီးအကဲတွေကအလုပ်လုပ်ပေးရတဲ့ခင်ဗျို့ကိုတကြော့ပြန်သတိရစေတဲ့အကြောင်း VOA သတင်းတောက် William Gallo ရဲ့ပေးပို့ထားတဲ့သတင်းလွှာကိုသတင်းလွှာ FBI တမိုင်းကြောင်ကိုကိုအောင်လွင်ဦးကပြောပြပေးမှာပါရှင်။
ထက်လွတ်တော်ထောင်လိုင်းကော်မတီရှိမောက်ကျန်းနာဝင်မှာတော့ညွှန်ကြားရေးမှူးဟောင်း James Comey က FBI ရဲ့တိကျလွတ်လပ်တဲ့ရည်တည်မှုကိုအခိုင်အမာပြောဆိုသွားတာ
ပါ။ The FBI is honest. The FBI is strong. And the FBI is and always will be independent.
FBI ကယူတာဖြောက်မှတ်ခိုင်မာပြီးအခုရောနောက်မှာပါတိကျလွတ်လပ်မှုရှိရှိရည်တည်သွားမှာဖြစ်တဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။သမ္မတ Trump ပေါ် FBI ကြီးကဲဟောင်းရဲ့ဆွဆွဲချက်တွေကလည်းဒီရည်တည်ချက်ပေါ်အဓိကအခြေခံထားပါတယ်။သမ္မတထွန်းကသူ့ဘော်တစ္ဆာခံမှုတောင်းဆိုရပဲဖြစ်ဖြစ်အင်ဂျီရောမျိုးသားလူငယ်ရေးအချံပေးအရာရှိဟောင်းကိုရုရှားရင်းနဲ့ဆက်လွှဲပြီးစုံစမ်းနေတာကိုရပ်ဖို့တိုက်တွန်းနေပဲဆိုဆိုညွှန်ကြားရေးမှူးဟောင်းကော်မတီအဓိကထောက်ပြခဲ့တာကတော့ FBI ရဲ့လုပ်ငန်းတွေကိုသမ္မတရင်းနေနဲ့ဝင်ရောက်မဆွတ်ဖက်နိုင်အောင်ကာဝယ်တားဆီးထားတဲ့အရန်သားတွေအတွက်သမ္မတထွန်းဟာချင်းချောက်မှုတရားဖြစ်နေတယ်ဆိုတာပဲဖြစ်ပါတယ်။ဒါပေမဲ့လည်းဒီလိုအရန်သားတွေတခြားလုံးရှိခဲ့တာတော့မဟုတ်ပါဘူး။တကယ်တော့ FBI ကြီးကဲရွာဆက်စပ်နေတဲ့ချီပီသမရရနဲ့နင်းနီကကအလုပ်လုပ်ခဲ့ဘူးသူနှစ်ပေါင်း50လောက် FBI ကိုဦးဆောင်ခဲ့တဲ့ J.A.K. Hoover လက်ထက်မှာဆိုရင်လည်းမလျော်ကန်တဲ့နည်းရုံနဲ့ပတ်သက်မှုတွေရောရှိခဲ့တယ်လို့ Pennsylvania တက္ကသိုလ်ကသမိုင်းပညာရှင် Douglas Charles ကပြောပါတယ
် The FBI essentially was the political intelligence arm of the White House.
FBI ဟာအင်မီရောအတွက်နိုင်ငံရေးအရာထောက်လှမ်းပေးရတဲ့လယ်ယုံတစုဖြစ်ခဲ့ပါတယ်နိုင်ငံသားမူဝါဒတွေနဲ့နိုင်ငံရေးအရာဝေဖန်သူတွေနဲ့ပတ်သက်လို့အချက်အလက်တွေစုဆောင်ပြီးဖိနှိပ်ဖို့ကြိုးပမ်းရမှာအကူအညီတွေပေးခဲ့မှုပါတယ်
။ဒါပေမဲ့လည်းသမ္မတအင်ဂျီရိုနဲ့ FBI ရဲ့ဆက်ဆံရေးအတွက်တရားရုံးဝန်ကြီးဌာနကညွှန်ကြားချက်တွေထုတ်ပြန်လိုက်တဲ့အချိန်ကစလို့ဒီလိုလိုရက်တွေလည်းပြောင်းလဲသွားပါတယ်
။ According to current Justice Department guidelines, it's only the Attorney General or Deputy Attorney General.
လက်ရှိတရားရုံးဝန်ကြီးဌာနရဲ့လမ်းညွှန်ချက်အရအရှင်းနေချုပ်တောင်းမှမဟုတ်ဒုတိယအရှင်းနေချုပ်တို့ကသာ အိမ်မီတော်ကိုစတင်ဆက်သွယ်ခွင့်ရှိပါတယ်။ဒါဟာစံနှုန်းပြည့်လုံထုံးလုံနီးပါ။
လုံထုံးလုံနီးကိုကျော်လွန်တာလုံရုံလုံစင်မဟုတ်တယ်လို့စုံစမ်းစစ်ဆေးမှုတစ်ခုကိုရပ်ဖို့ FBI ညွှန်ကြားရေးမှူးကိုဖိအားပေးတယ်ဆိုရင်တော့တာမန်လုံရုံလုံစင်နဲ့ကျော်လွန်တာသိကြပါရတယ်။ဒါပေမဲ့လည်းတရားရုံးညီဌာနရဲ့လမ်းညွှန်ချက်ဟာဥပဒေတရားတော်လည်းမဟုတ်ပါဘူး။ဒါကြောင့်လည်း FBI ညွှန်ကြားရေးမှူးဟောင်းနဲ့တမန်ထရန့်တို့တွစ်ဆုံမှုမှာရှုပ်ထွေးမှုတွေပေါ်ပေါက်လာခဲ့ရတာပါ။ဒီအတွက် FBI ကြီးကဲဟောင်းနဲ့ဆက်ဆံရမှာတမန်ဟာလမ်းညွှန်ချက်ကိုချိုးဖောက်ခဲ့သလား၊ဒါမှမဟုတ်တရားရေးလုပ်ငန်းတွေကိုလှော့ရှက်တဲ့ဥပဒေကိုချိုးဖောက်ရောက်နေသလား၊မေးခွန်းတွေလည်းထွက်ပေါ်လာနေပါရဲ့။ဝါရှင်တန်မှာရှိတဲ့အမေရိကန်တက္ကသိုလ်ကပါမောက္ခခရစ်အဒယ်ဆန်ကတော့ပြောရခက်တယ်လို့ဆိုပါတယ
် The second problem though is a political problem and
well ပြဿနာတစ်ခုကတော့နိုင်ငံရေးကိစ္စပါတကယ်ပဲရာဇဝမှုမြောက်ခဲ့တဲ့လောရတည်ရှိမရှိဆိုတာကတော့သမရအိမ်ပြီးတော့ဟာအခုခါယုံကြည်စရာကောင်းရလားဆိုတာကိုအကဲခတ်ရသလိုအင်မတန်ခက်ခဲပါတယ
်သမရထရဲ့ပုဂ္ဂလိကကျိုးဆောင်ရှင်တွေကတော့ FBI ညွှန်ကြားရေးမှူးဟောင်းရဲ့ထွက်ဆိုချက်တွေကဒီကအချက်တွေကိုခြေပါခဲ့တာပါဘလို့ပဲဖြစ်ဖြစ်ပြဿနာဟာတမန်ထွန်းအစိုးရအတွက်တော့အချိန်တိုအတွင်းပျောက်ပြက်သွားမယ်ကိစ္စတခုမဟုတ်တာကတော့တေချာတော့ရှိနေပါတယ်ခင်ဗျာ
FBI ရဲ့တမန်ချောင်းကိုကိုအောင်လင်းဦးပြောပြသွားတာပါရှင်အခုသတင်းတောက်မှတ်စုအစီအစဉ်ကိုနားဆင်ရပါမယ်မြန်မာငင်းချမ်းရေးဖြစ်စဉ်မှာတရုတ်ရဲ့ပါဝင်မှုဟာလေလာသူအဆင့်ထက်ပိုနေတာတွေကြောင့်မေးခွန်းထုတ်စရာတွေရှိနေပါတယ်တရုတ်နိုင်ငံကအစိုးရအပါအဝင်တိုင်းရင်းသားလက်နက်ကိုင်တွေဩဇာတက်ရောက်မှုရှိတာမျိုးပိုးပြီးသတိထားတဲ့တယ်လို့ထောက်ပြတာတွေလည်းရှိပါတယ်သတင်းတောက်မှတ်စုအစီအစဉ်မှာမှတ်မိခါကတင်ပြထားပါတယ်ရှင်
မြန်မာညီညာရေးဆွေးနွေးမှုတွေမှာတရုတ်နိုင်ငံဘက်ကထစ်သေးဝင်ဝင်ပါဝင်လာတဲ့အပေါ်မှာစိုးရိမ်မကင်းအတန်တွေထွက်ပေါ်နေချိန်မှာပဲတမရာယုံပြောရေးဆိုခွင့်ရှိသူကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်
ဒီ process က internet process ဖြစ်ပါတယ်ကျွန်တော်တို့ဟိုဇင်းစားချင်းလုံးမှလည်းပြောပါတယ်အချုပ်ချာအာနာရှိပါတယ်နောက်နိုင်ငံနိုင်ငံကြိုင်းမှုပါလားရှိတယ်ဒါနေချင်းကဆင်းနေနေတိုင်းမှုကြီးရှိတယ်ဒါပေမဲ့ internet process ပါဒီ process ကကိုချင်းချင်းပဲအဓိကဟိုစိုးစားနေနိုင်မှုဆွေးနွေးမှုရအောင်လုပ်အောင်လေတရုတ်နိုင်ငံကတော့ကျွန်တော်တို့ချင်းမရောက်အောင်လို့တန်ဖိုးကူညီတဲ့အပိုင်းမှာရှိပါတယ် facilitator role အနေနဲ့ရှိပါတယ်ဟု
တ်တရုတ်ရဲ့ပါဝင်မှုအခမ်းကဏ္ဍကအရင်ကလိုလေလာသူနေရာမှာတွေမဟုတ်တော့ပဲပြီးခဲ့တဲ့27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးမှာတက်မရော်နဲ့သဘောထားတင်းမာနေတဲ့မြောက်ပိုင်းအဖွဲ့တွေရဲ့အဓိကငြိမ်းချမ်းရေးအကျိုးဆောင်အဆင့်ထိရောက်လာခဲ့ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအကြိမ်အစည်းအဝေးရဲ့ညီလာခံတက်ရောက်ဖို့မတေကြာဖြစ်နေတဲ့ဝပီသွေးစည်းညီညွတ်ရေးတက်မတော် UWSA အပါအဝင်တရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကင်ခုနှစ်ဖွဲ့ညီလာခံဖွံ့ဖွဲးနေညစာစားပွဲကိုတက်ရောက်နိုင်ဖို့တရုတ်နိုင်ငံကကြားဝင်စည်းဆက်ပေးခဲ့တာပါတိုင်းရင်းသားတွေဘက်ကဒါကိုလက်ခံပြီးတရုတ်အစိုးရကစီစဉ်ပေးတဲ့လေရင်နဲ့ညီလာခံတက်ရောက်ဖို့နေပြည်တော်ကိုရောက်လာခဲ့ပါတယ်အစိုးရနဲ့မြောက်ပိုင်းအဖွဲ့တွေရဲ့တွေ့ဆုံဆွေးနွေးမှုတွေမှာပါပါဝင်ဆွေးနွေးခွင့်ရခဲ့တဲ့အထိတရုတ်နိုင်ငံရဲ့အခမ်းအနားမြင့်တက်လာတာကိုတွေ့ရပါတယ်ဒီပြင်တရုတ်မြန်မာနယ်စပ်ကတိုင်းရင်းသားလက်နက်ကိုင်တွေရဲ့ငြိမ်းချမ်းရေးကြေညာချက်တွေမှာလည်းတရုတ်နိုင်ငံရဲ့ One Belt One Road လို့ခေါ်တဲ့ပိုးလမ်းမလမ်းစဉ်ကိုထောက်ခံနေဆိုတဲ့အချက်ကိုငြိမ်းချမ်းရေးကြေညာချက်ထဲမှာထူးထူးခြားခြားထည့်သွင်းဖော်ပြလာတာကိုတွေ့လာရပါတယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပေါ်တရုတ်နိုင်ငံဘက်ကဩစာတက်ရောက်မှုရှိနေနိုင်ခြင်းနဲ့ပတ်သက်တဲ့မေးခွန်းအပေါ်မှာတော့မြောက်ပိုင်းမဟာမိတ်ခုနှစ်ဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့တအောင်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ကတွဲဘက်အထွေထွေအတွင်းရေးမှူးနှစ်ဗိုလ်မှူးတာပန်လကတော့
ကျွန်တော်တို့သိတာတော့တရုတ်ဩစာဒီတရုတ်လက်မမှုအစားပါလေဒါကျွန်တော်ရဲ့နိုင်ငံကျွန်တော်ဒေသဟိုတရတ်တန်ရဆဲဖို့ဒီပိတ်ခတ်တွေရဆဲဖို့ဟိုကိစ္စကိုကျွန်တော်လုပ်နေတာဖြစ်တယ်
။27ရာစုပင်လုံဒုတိယကြိမ်ညီလာခံပြင်ပမှာမြောက်ပိုင်းခုနှစ်ဖွဲ့နဲ့ငင်းငင်းကော်မရှင်တို့တည်ထံတွေ့ဆုံမှုတွေအတွင်းမှာတော့တရုတ်တမ်းမကြီးကိုယ်တိုင်ပါဝင်ခဲ့တာတွေရှိခဲ့ပါတယ်။ဒီလိုငင်းငင်းဆွေးနွေးပွဲမှာပါပါဝင်နေတဲ့တရုတ်ရဲ့ပါဝင်ပတ်သက်မှုနဲ့ပတ်သက်လို့မြမနိုင်ငံရေးလေလာတုံးသက်သူဦးမင်းစင်ကတော
့ကိုယ်နိုင်ငံကိုစစ်တဲ့လူတွေအနေနဲ့ကတော့ဒီဟာကိုဟိုတနင်္လာနေ့ကိုယ်နိုင်ငံရဲ့ပြည်တွင်းရေးကိုနိုင်ငံသားပါဝင်ပတ်သက်တာမျိုးဆွတ်ဖက်တာမျိုးတော့မကြိုက်ကြဘူး။အဲ့ဘဂဒီအခြေအနေကတော့အနှီးရှိရင်ရေုံတာပဲအနှီးရှိရင်ရေုံတာဖြစ်တော့တဲ့ကြောင့်မအနှီးမရှိအောင်လို့ခေါ်ရရေးကြည့်ရအောင်။ဒါပေမဲ့တရုတ်ကပေါ်ရင်ပတ်သက်မှုရှိလာလို့ရှိတယ်။နိုင်ငံရေးရလည်းရှိတယ်၊စီးရေးရလည်းရှိနိုင်တယ်။ဒါလည်းအလုံးသိနေတဲ့ကိစ္စပါပဲ။နောက်တစ်ခါစီးပွားရေးရလည်းရှိနိုင်တယ်။ဆိုတော့ဟိုဒါကိုကျွန်တော်တို့ကဟလာဟိုပြစ်တယ်ပြီးတော့မလို့ခြင်းလက်မခံဘူးလို့ဆိုရင်လည်းကျွန်တော်ကပြဿနာကိုမျက်ကွယ်ပြုသလိုဖြစ်မှာပဲ။အဲ့ဒါကိုလက်ခံစဉ်းစားပြီးတော့ဟလာအမျိုးသားအကျိုးစီးပွားအတွက်အမျိုးသားလုံခြုံရေးအတွက်ဘယ်တော့အကောင်းဆုံးဖြစ်အောင်လုပ်မလဲ။ဒီချိန်ထဲမှာပဲလေတိုင်းရင်းသားများအနေနဲ့လည်းခုနကပြောလိုပြီပေါ့နော်သူတို့ရဲ့နင့်နာချက်ခံစားချက်သူတို့ရဲ့အဝါတွေကိုလည်းတောင်းရပိုင်ခွင့်တွေကိုလည်း လေးစားရမယ်အတိအမှတ်ပြုရမယ်ဒီနေ့မှပဲလေဒီနိုင်ငံရဲ့အချုပ်အခြာအာဏာဟာဒီနိုင်ငံနိုင်ငံသားတွေနဲ့ပတ်သက်တယ်ဆိုတော့လေတိုင်းသားများကိုယ်တိုင်လည်းကျွန်တော်နှလုံးသွင်းထားဖို့လိုမယ်ထင်ပါတယ
်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်အတွက်တရုတ်နိုင်ငံဘက်ကမျှော်လင့်ထားတဲ့အကျိုးစီးပွားတွေကဘာတွေဖြစ်လာနိုင်မလဲဘလို့အကျိုးကျေးဇူးတွေရလာနိုင်မလဲဒါတွေကိုအချိန်ယူပြီးတေချာလေ့လာသုံးသပ်သင့်တယ်လို့ထောက်ပြလာသူကတော့နိုင်ငံရေးလေ့လာသူစောင်းမရှင်ကိုစီရဲ့သူပ
ါဘလို့ဒီမှာပြည်မှာသူ့အတွက်အခွင့်အလမ်းကောင်းနေကျွန်တော်တို့ရှိနေတယ်။ရှိနေတဲ့ခါကျတော့အဲ့ဒါတွေကလည်းသူ့အနေနဲ့လိုချင်စိတ်ကရှိနေတဲ့ခါကျတော့ဒီလိုမျိုးကျွန်တော်တို့ဒီငင်းချမ်းရင်းမှာကျွန်တော်တို့ပါဝင်ကူညီလိုက်ခြင်းအဖြစ်ဆိုရင်ဒီဟာတွေကလည်းထိုက်လျောက်အဆင်ပြေသွားစရာရှိတယ်ပေါ့နော်။ဆိုတော့တိုင်းသားလက်နက်ကိုင်တွေကလည်းတရုတ်ကိုပါဝင်ဖို့ကျွန်တော်စဉ်းစားနေတယ်ဆိုတဲ့ခါကျတော့ဒါကသူ့အတွက်ကဒီကြိုးစည်းဝါပေါ့နော်။ကြိုးစည်းဝါကကျွန်တော်တို့ကနှစ်ခုဆုံးခုလောက်ကျွန်တော်တို့ကဖြစ်နေတွေ့ရတယ်။အဲ့ခါကျတော့ဒါငင်းချမ်းရင်းထဲမှာဝင်ပါလာရင်အချက်ကုတ်တာနဲ့ကျွန်တော်တို့က၃-၅ချက်ကျွန်တော်တို့ကပြတ်သွားနိုင်တဲ့အတွက်ကြောင့်ဝင်ပါတယ်လို့ကျွန်တော်မြင်ပါတ
ယ်။မြမငင်းငင်းရေးလုပ်ငန်းစဉ်ပေါ်တရုတ်ပါဝင်လာမှုနဲ့ပတ်သက်ပြီးပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်နာယကဘုံမူကြီးခွန်ဥက္ကာကတော့အကောင့်ဘက်ကရှင်းပြပါတယ်
။တစ်ဖက်ဖက်ကပေါ့တို့စကားမပြောဘူးတို့အင်္ဂလိပ်မှမလုပ်ဘူးလက်နက်ကင်ပြီးတော့ပဲချမယ်လို့အဆုံးရောက်ဖို့တော့မလွယ်ဘူး။မဝဘက်ကကိုကန့်ဘက်ကအာတို့ဆစ်စင်ရေးလုပ်မယ်ကုန်းကလေးလမ်းကြောင်းကိုဖြတ်မယ်လောက်ကైကိုဟိုပါပေါ့လေရန်သူတပ်စခန်းတိုက်မယ်လုံးလုံးခက်သွားသလိုတပ်မတော်နဲ့ဟိုပါဘက်ကလည်းအာဒီကိုကန်စစ်စင်ရေးတို့နော်ဝါစစ်စင်ရေးတို့ရှမ်းပြည်မြောက်ပိုင်းစစ်စင်ရေးတို့လုံးဖို့ခက်သွားတပ်မတော်ဘက်ကလည်းအဲ့ဒါတွေမလုံးဖို့ကတော့စစ်ရေးအချိန်မတက်ဖို့ကတော့တုံပြာထိနိုင်တယ်ဒါကောင်းတဲ့လက္ခဏာပဲစကားပြောပွဲတွေရှာနိုင်တယ်စစ်ရေးအချိန်မတက်အောင်ထိနိုင်မယ်တို့တော့စကားပြောပွဲတွေကရလရမရအဖြေထွက်မထွက်ကတော့သူပါမတတ်နိုင်အဲ့ဒါတော့ကိုယ်ကဲကန်ရှင်းနေပဲကြိုးစား
တရုတ်နိုင်ငံရဲ့အခန်းငယ်နာပေါ်ထင်မြင်ချက်အမျိုးမျိုးဝေဖန်မှုအမျိုးမျိုးတွေရှိနေပြီးစိုးရိမ်စိတ်တန်တရားစိတ်တွေနဲ့ချင့်ကပ်တာထက်ကောင်းမွန်တဲ့လက္ခဏာတစ်ခုအနေနဲ့မြင်သူတွေကလည်းရှိနေပါတယ်လက်ရှိချိန်မှာတော့မြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ဟာပြီးခဲ့တဲ့21ရာစုပင်လုံပြည်တော်စုငင်းငင်းညီလာခံမှုတရုတ်နိုင်ငံရဲ့လေးလာသူသဘောအနေနဲ့တက်ရောက်လာခဲ့ပြီးသူတို့ရဲ့တီးခြားအဖြစ်ခက်ရစဲရေးစာချုပ်အဆိုပြုချက်တရက်ကိုပြည်တော်စုငင်းငင်းရေးကော်မရှင်ကိုပေးအပ်ထားခဲ့ပါတယ်ဒီမူအရပဲငင်းငင်းရေးလုပ်ငန်းစဉ်ကိုဆက်လက်လှုပ်ဆောင်မယ်လို့ကြေညာထားခဲ့ပါတယ်ဒီမူတင်ပြမှုနဲ့ပတ်သက်လို့ကတော့အစိုးရဘက်ကဘာသဘောထားမှတ်ချက်မှအခုချိန်ထိမပေးသေးပါဘူးမြောက်ပိုင်းစီရေးမဟာမိတ်အဖွဲ့ထုတ်ပြန်လိုက်တဲ့အပြစ်ခတ်ရစဲရေးစာချုပ်မှာအခန်း၈ခန်းပါဝင်ပါတယ်အထွေထွေမူဝါဒနဲ့ယက်တီချက်တွေမှာတော့အဓိကအချက်ကြီး၅ချက်ပါဝင်ထားပါတယ်ရှင
်ထိတ်ခါစီစဉ်တင်ဆက်ခဲ့တဲ့သတင်းတော်မှတ်စုကိုနားဆင်ရပြီးတဲ့နောက်အခုမြန်မာတစ်ခွင်အစီအစဉ်ကိုလည်းဆက်လက်နားဆင်ရပါမယ်ရှင်ပြုပြင်ပြောင်းလဲမှုတွေလုပ်နေတဲ့မြန်မာနိုင်ငံမှာမတန်ဆွမ်းသူတွေအရေးထူးထူးခြားခြားပြောင်းလဲတာမတွေ့ရပေမဲ့သူတို့ကိုအတိမတ်ပြူတာမျိုးတွေတော့တွေ့နေရပါပြီ။အလုတ်ကိုင်းအခွင့်အလမ်းရှားနေစေဖြစ်ပြီးဤဥပဒေထွက်လာဖို့ကိုလည်းမျှော်လင့်နေကြတာပါ။ဒီအကြောင်းကိုတော့အခုသတင်းပတ်ရဲ့မြန်မာတခွင်အစီအစဉ်မှာမြမခသတင်းအေဂျင်စီကတင်ပြပေးမှာဖြစ်ပါလိမ့်ရှင
်မြန်မာနိုင်ငံမှာတော့မတန်ဆွမ်းဥယျာ23သိန်းကျော်ရှိနေပြီး10သိန်းကျော်ကတော့အမြင်အာရုံမတန်ဆွမ်းသူတွေဖြစ်နေပါတယ်အခုချိန်မှာတော့မတန်ဆွမ်းသူတွေရဲ့အခွင့်အရေးကိုကောက်ကွယ်ပေးနိုင်မယ့်ဤဥပဒေကိုတော့ပြဋ္ဌာန်းနိုင်ခြင်းမရှိသေးပေမဲ့အခုအစိုးရတက်လက်ထက်မှာတော့ဤဥပဒေရေးဆွဲတဲ့အခါမတန်ဆွမ်းအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်အခုအစိုးရတက်လက်ထက်မှာမတန်ဆွမ်းအရေးဟာထူးထူးခြားခြားပြောင်းလဲတိုးတက်တာတွေမတွေ့ရပေမဲ့မတန်ဆွမ်းတွေကိုအတိမတ်ပြုတာတွေကိုတွေ့နေရတယ်လို့မတန်ဆွမ်းအရေးဆောင်ရွက်နေတဲ့အဖွဲ့အစည်းတွေကပြောပါတယ်
အရင်ဒီရှေ့ဘက်ဒီအစိုးရတက်တန်းကာလနဲ့ဒီဘက်ကကာလတို့တက်တန်းပေါ့အစိုးရတက်တန်းတွေမှာနိုင်ရှင်ကြည့်ရင်တော့မတန်ဆန်းလူလူတွေကြီးမားတဲ့ပြောင်းလဲမှုတွေတော့အများကြီးမဖြစ်ပေါ်သေးဘူးပေါ့နော်ကွန်ဟားမှုတိတ်မရှိသေးဘူးပေါ့အဲ့ဒါကိုအခုဟိုပါတော့အကြံဉာဏ်သုံးသပ်ခြင်းနဲ့ဒါပေမဲ့ဒီဘက်မှာဒီတီးကြပေါ်ထပ်ပြီးတော့ရှိလာတာလေးတွေကတော့အတိမတ်ပြုမှုလေးတွေပိုရလာတယ်ဥပမာနိုင်ငံတော်အတိုင်းနိုင်ငံပုံကိုဆိုရင်ပြက်လာစဉ်ဂုံပြရမယ့်ပုံကိုတွေထဲမှာဒါထူးထူးခြားခြားအခုတို့မတန်ဆန်းတဲ့လူတွေရဲ့ဒါအချက်အလက်လေးတွေနဲ့အကြောင်းလေးတွေထည့်ဂုံပြလာတယ်ဒါတနိုင်ငံလုံးကပြည်ပြည်တွေသိအောင်ပေါ့နော်ဒါသူ့အနေနဲ့အလေးထားတယ်ဆိုတာလေးရှိတယ်အတပက်ကတော့ရွေးကောက်ပွဲကြားပြတ်ရွေးကောက်ပွဲရှိလာတယ်ဒီရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဒီအကိုတို့မတန်ဆန်းတဲ့တွေပါဝင်ခွင့်နေအဲ့ဒါလေးတွေပို့ရလာတယ်ဒီပြည်တော်စုရွေးကောက်ပွဲကော်မရှင်က
ဒီပူပေါင်းဆိုင်မှုတွေဒီအခုဖိတ်ခေါ်မှုတွေဒါတွေပို့ပြီးတော့ကျေပြန့်လာတယ်။ဒါတွေတစ်ခါကအခုလည်းနိုင်ငံသားအခွင့်အရေးနိုင်ငံရေးနယ်ပယ်မှာပါဝင်လှူရှားခွင့်ပေါ့နော်။ဆိုတော့အခုလိုမတန်ဆန်းတဲ့လူတွေကအရင်ခေတ်ကလိုကနဒီဟလာအငြင်းငြိမ်းထိုင်နေတာကောင်းနေစွာမျိုးမဟုတ်တော့ဘဲနဲ့နိုင်ငံသားအားလုံးပါဝင်နေတဲ့ကိစ္စတွေမှာပါဝင်ခွင့်တခါလေးတွေဖွင့်ပေးလာတယ်ပေါ့နော်။ အလုပ်ကင်ခွန်းနဲ့ပတ်သက်ပြီးတော့လည်းအခုဆိုရင်တော်တော်များကိုမတန်ဆန်းသူတွေအတွက်ကိုအလုပ်ကင်ခွန်းနရရှိဖို့ဆိုပြီးတော့မတန်ဆန်းတဲ့ဖွဲ့ရလည်းကြိုးစားပြီးဆောင်ရွက်ကြတယ်။နောက်တော့ကျွန်တော်တို့ CY လုပ်ငန်းရှင်တွေရဲ့သူရဲ့ CSR program နဲ့နောက်တော့ကျွန်တော်တို့မတန်ဆန်းသူတွေခန့်ရမယ်လို့သိရှိလာတဲ့ခါကျတော့နားမကြားတဲ့သူတွေကိုယ်ငါမတန်ဆန်းသူတွေတို့တချို့ဉာဏ်ရည်မတန်ဆန်းသူတွေအလုပ်ပြီးတာဝမ်းမြောက်ဝမ်းသာတွေ့ရပါတယ်။ဒါပေမဲ့မတန်ဆန်းမှုလေးမျိုးတည်းမှာဒီကျွန်တော်မျက်စိမြင်တဲ့အမျိုးအစားတွေကကြံ့နေသေးတယ်။မျက်စိမြင်တဲ့သူကအလုပ်ပြီးတယ်ဆိုတော့နော်အလုပ်ပေးထားတယ်ဆိုတော့ CY လုပ်ငန်းတွေတော်တော်လေးနည်းနေပါသေးတယ်။ဒါလည်းတစ်ခါကကျွန်တော်တို့ကမျက်စိမြင်တဲ့သူတွေလိုအပ်ချက်နဲ့အညီပေါ့နော်လုပ်ငန်းလိုအပ်ချက်တွေအရေးချင်းမြင့်တင်ပြီးလို့လည်းလိုအပ်သလိုဒီဘက်ကနော်ကျွန်တော်တို့ရဲ့ CY လုပ်ငန်းရှင်တွေရောအစိုးရဘက်ကရောကျွန်တော်တို့ဒါတွေအလုပ်ကံခွင့်နဲ့ရရှိစေရတဲ့ကိုဝိုင်းဝန်းပြီးတော့မှကျွန်တော်တို့လိုအပ်တဲ့စီမံပံ့ပိုးမှုတွေအလုပ်ပေးဖို့လိုပါတယ်။ဒါကြောင့်ပြောချင်တာဒီအလုပ်ကံခွင့်လမ်းမှာလည်းတန်းတူခွင့်မရသေးဘူးလို့ကျွန်တော်ပြောချင်ပါတယ်။
ဒါဖြင့်မတန်ဆွမ်းသူတွေကိုကာကွယ်ပေးနိုင်မဲ့နည်းဥပဒေကလည်းမထွက်ရှိသေးတာကြောင့်ခွင့်ရေးကိုပြေဝမရသေးတဲ့အတွက်အစိုးရတက်လက်ထက်မှာထူးထူးခြားခြားပြောင်းလဲမှုတွေမရှိသေးတာဖြစ်ပါတယ်။ဒါပေမဲ့အဲဒီနည်းဥပဒေဟာဒီနှစ်2019နဲ့မှာထွက်ရှိလာနိုင်တယ်လို့ဦးအောင်ကိုမြင့်ကခန့်မှန်းထားပါတယ
်။တကယ်တော့ကျွန်တော်ရဲ့မာသာလောလို့ခေါ်တဲ့ဒီ2015ခုနှစ်ဒီကြောင့်သွတ်တော့ဥပဒေမှာ30အဲဒီဥပဒေဟာနည်းနည်းလေးကျွန်တော်မှအားနည်းချက်ရှိနေတယ်ဒါကြောင့်မာသာလောအာနိယရှိတော့နိဂုတိပြည်ရေးတဲ့ခါနည်းနည်းပြောခက်တယ်။အဲဒီတိုင်းပဲဖြစ်ကလဆန်ကြီးလိုက်လို့ရှိနေတယ်။အဆင်ပြေဘူးမာသာလောကလည်းပြန်ပြင်ရမှာ။မာသာလောပြန်ပြင်နိဂုတိလည်းပြန်ပြီးတော့ပြန်ပြင်ရမယ့်ကိစ္စတွေဖြစ်လာတယ်။ဒါကြောင့်ကျွန်တော်တို့ကဒီနိဂုတိကိုရေးဆွဲတဲ့ခါမှာမတန်ဆန်းဖွဲ့ရဲ့ချိန်ဖန်များစွာဆွေးနွေးပြီးတော့ကျွန်တော်လုပ်ခဲ့တာရှိပါတယ်။ဒါပေမဲ့ပြောချင်တာမတန်ဆန်းဖွဲ့ကကျွန်တော်ချိန်ဖန်များစွာဆွေးနွေးပြီးလုပ်ခဲ့တဲ့အချိန်ကတော်တော်များများယူပါတယ်။ဒါပေမဲ့နောက်ဆုံးအရာပြီးပါပြီ။မတန်ဆန်းဖွဲ့ရဲ့အလုံးနောက်ဆုံး final check လုပ်ပြီးတော့ပြီ။နော်လူဝန်ထမ်းဌာနကိုလည်းပြေးလိုက်ပြီဆိုတော့လူဝန်ထမ်းဥတီဌာနလည်းဒုတိယအကြိမ်ကျွန်တော်တို့ရှိနေကြည့်လို့တင်နေပြီရှိသေးရေရောမကြခင်ကြလာပြီးတော့အာဒီနိုင်ငံတော်သမ္မတရုပ်ပုံတော့အများဆုံးလက်မှတ်ထိုးနိုင်ပြီလို့ယုံကြည်တယ်။ကျွန်တော်မျှော်လင့်ထားတာအတိုင်းမှမှားဘူးဆိုရင်တော့ကျွန်တော်ပါပြောဒီ2019အတွင်းမှာတော့မျိုးဥတွေပေါ်ပေါက်လာမယ်လို့ထင်ပါတယ်။ဒါမျိုးဥတွေနဲ့ပတ်သက်တဲ့ကိစ္စပါ။စားတွေရုံးလေးလို့လ
ည်းကော်မရှင်ဖုန်းနံပါတ်ကိုပြမယ်နော်။
မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်ဖွဲ့ရဲ့အကြံပေးကိုနေလင်းဆိုကတော့အစိုးရအနေနဲ့မတန်ဆွမ်းနေအတွက်ဥပဒေတွေမူပေါင်းတွေချမှတ်တာတာမကမတန်ဆွမ်းနေအတွက်လည်းဘတ်ဂျက်ကိုတိုးမြင့်သုံးဆွဲပေးစီခြင်းနဲ့လို့ဆိုပါတယ
်ကျွန်တော်တို့ policy တွေပဲချနေနေမရဘူး။နောက်ဒီလုပ်ငန်းရှင်တွေရှိနေနေမရဘူး။နိုင်ငံတော်အစိုးရပြည်ထောင်စုအစိုးရကိုယ်တိုင်ကဒီလုပ်ငန်းရှင်တွေကိုလုပ်ဖို့အတွက်ဘတ်ဂျက်ဘယ်လောက်သုံးမလဲ။ဘတ်ဂျက်ပိုင်းဘယ်လောက်စဉ်းစားမလဲဆိုတာလေအဓိကကြားတယ်။ဒါကြောင့်နိုင်ငံတော်ရဲ့ဒီပြည်ထောင်စုဘတ်ဂျက်ခွဲဝေကိစ္စတွေမှာလည်းအခုတို့မတန်ဆန်းတဲ့သူတွေနဲ့ဒီအပိုင်းဝိုင်းပြင်ပရောက်နေတဲ့လူအုပ်စုတွေအတွက်ကိုဒီဘတ်ဂျက်တို့မြင့်သုံးဆဲမှုတွေရာခိုင်နှုန်းပေါ့နော်အခုတို့ဖြစ်ထွန်းလာစေချင်တယ်အိန္ဒိယနိုင်ငံတွေနဲ့ရှိရင်ငါတို့နိုင်ငံလူမှုရေးကိစ္စတွေသုံးတဲ့ budget ကမြင့်တယ်များတယ်ဆိုတာမျိုးတွေအခုတော့ဂုံယူချင်တယ်တစ်ခါကလည်းအောက်ချင်မှာအကျိုးကျေးဇူးဖြစ်ထွန်းချင်တယ်စတာလေးတွေအခုတို့ဖြစ်ချင်တယ်ပေါ့နော
်ဒါဖြင့်ဥပဒေပြွေးမှန်တိုင်းဖြစ်တဲ့တတော်ကလည်းနိုင်ငံတော်အစိုးရကချမှတ်ထားတဲ့မူပေါင်းတွေဥပဒေတွေထဲမှာမတန်ဆွမ်းတွေကိုခွဲခြားတာဒဏ်ယူအခွင့်အရေးမပေးတာစတဲ့အချက်တွေကိုလည်းရှာဖွေပြီးမတန်ဆွမ်းဖွဲ့စည်းရေးနဲ့ပူးပေါင်းဆောင်ရွက်တင်တယ်လို့မတန်ဆွမ်းရေးဆောင်ရွက်နေတဲ့သူတွေကပြောဆိုနေကြပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြို့မခတ်တရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြန်မာတခွင်အစီအစဉ်ကိုအခုလိုစနေနေ့ညဦးပိုင်းတိုင်းမှာနားဆင်နိုင်ပါတယ်ရှင်။မကြာခင်မိနစ်ပိုင်းအတွင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်စတင်တော့မှာဖြစ်ပါတယ်။တိုက်ရိုက်နားဆင်လို့သူတွေအနေနဲ့ Radio ကသာမက bami.voanews.com ကနေဖြစ်စေ VOA ရဲ့ Facebook စာမျက်နှာကနေဖြစ်စေနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32ဒုကနေထိုင်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးခြင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
လာပါစေ။ VOA မြန်မာပိုင်းစီစဉ်ရဲ့ဇွန်လ10ရက်နေ့စနေနေ့ညပိုင်းတက်လွှင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်မဲ့ည10နာရီအထိစီစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့စနေနေ့တနင်္ဂနွေတွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးဖမ်းယူနားဆင်နိုင်ပါတယ်။အခုထုတ်လွှင့်မဲ့အစီအစဉ်ကတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ဖြစ်ပါတယ်။ဆွေးနွေးပွဲကိုကမကထပြုစီစဉ်ပေးတဲ့ကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူမဆုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းစီစဉ်ကိုအခုပဲစပါပြီရှင
်။ဘရရှ်မြက်မြညမနေ့စီဝါရီရတချိန်တို့တိုးတက်လာတော့မယ်လို့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးကမကြသေးငါပဲပြောထားပါတယ်။ဝန်ကြီးဦးချောင်းဝင်းပြောသလိုမြန်မာနိုင်ငံမှာစီဝါရေးအခြေအနေကောင်းတွေတကယ်ပဲပေါ်ပေါက်နေပြီလား။စီဝါရေးဖွံ့ဖြိုးမှုရဲ့အသီးပွင့်တွေကိုခန်းစားနေကြပြီလားဆိုတော့ကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်။ဆိုတော့အခုကျွန်တော်တို့ဆွေးနွေးမဲ့ပင်တိုင်းဆွေးနွေးပေးမဲ့ပုံကိုလည်းရောက်နေပါပြီ။တူကတော့ဒီကုန်တဲ့အသင်းချုပ်ရဲ့ဘိုးအလုံးမှုဆောင်လည်းဖြစ်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဘိုးစီဝါရေးကော်မတီဝင်တူလည်းဖြစ်တဲ့ဦးဝေလွင်နောက်တစ်ခါစီဝါရေးပညာရှင်ဦးခမောင်ညိုဘောကပေးတာတစ်ခါစီဝါရေးထိုင်တဲ့စီဝါရေးလုပ်ငန်းရှင်တူပြည့်တဲ့ဒေါက်တာဆုထွန်းတို့လည်းရောက်နေပါတယ်ဆိုတော့အရင်ဆုံးတော့ကျွန်တော်ဒါနဲ့ပတ်သက်လို့ဆရာဦးခမောင်ညိုရဲ့ဟိုသဘောထားဟိုအချင်းချုပ်ကိုကြားချင်ပါတယ်ဆိုတော့ဒီစီမံပဏာဝန်ကြီးရဲ့မှတ်ချက်ကတကယ်ဖြစ်နေတာကိုပြောတာလားဖြစ်ချင်တာကိုပြောတာလားဆရာအမြင့်အချင်းချုပ်ဆွေးနွေးပေးစေချင်ပါတယ်ခင်ဗျအ
ဲဘလို့ပါဟိုဖြစ်နေတာဘူးတော့ဖြစ်လို့ပြောတာတော့မဟုတ်ဘူးဖြစ်ချင်တာရဲ့ဖြစ်မယ်ဖြစ်မယ်ဟာရဲ့ပေါ့လေဒီသဘောမျိုးပါတကူတော့ဖြစ်ချင်တာပေါ့နောက်တကူကတော့ဒီတကူလေးတော့ပြတ်ပြောပြောလို့နေရဘူးဒီတချောင်းလေးပြတ်ပြောလို့နေရဘာဖြစ်လို့လဲသူကပြောတာအများကြီးပဲအဲသူလုံးမဲ့အစီအစဉ်လေးကိုဥပမာမှအညာရင်းနဲ့ပတ်သက်လို့ဆိုလို့ရှိရင်အဲချောင်းလေးကိုပတ်ဝန်းကျင်ထဲမှာဒီလိုလေးလာရတဲ့ပုံလေးကိုသူ့ကိုသူ့ကိုတက်တင်ပို့ထားတဲ့အဲဒါကိုဒီပြည့်အစီအစဉ်ကတော့အဲ့ဒါဒီလိုကအင်ဂျင်နီယာတွေကမြန်မာပြည်အောင်လုပ်လို့လာမယ်အဲ့ဒါကျွန်တော်ကဒီတော့လူပြည်မျိုးနဲ့ဆွေးနွေးနေရတယ
်။ဟုတ်ကဲ့
ဒီအခုအဲ့တော့စီပွားရေးတွေ့တယ်ဘာလို့တော့ဖြစ်နေလဲဆိုတော့
โอเคครับเนี่ยจนแล้วดีซีไวลงงานရှင်ဖြစ်တဲ့ဒီဒေါက်တာစိုးထွန်းရဲ့သဘောထားကိုလည်းချမ်းချင်ပါတယ်အဲဒေါက်တာစိုးထွန်းခင်ဗျာဆိုတော့စီမံပဏာဝန်ကြီးရဲ့မှတ်ချက်ဟာဟိုတကယ်လက်တွေ့အခြေအနေကိုထင်ရမှုရှိရလားဆရာတို့စီไวလောကအမြင်အနေထားနဲ့ဟိုကြည့်မယ်ဆိုရင်ဘယ်လိုမြင်မိလဲ
အဲလက်ရှိအခြေအနေကတော့ကျွန်တော်တို့အနေနဲ့ကဏ္ဍအဆုံးမှာတော့အားလုံးကစီไวတုံနေနေပါဘူးเนาะအဲတော့ဒီဝန်ကြီးအနေနဲ့ဒီမှာဒီကြားထူးခြားတဲ့အစီအစဉ်ရှိမရှိကျွန်တော်တို့မသိဘူးเนาะထူးခြားတဲ့ injection ပြည်နယ်ရဲ့အားမျိုးရှိမှာပဲဒါစီဝါရေးတက်နေမှာပေါ့တတိယအချိန်မှာတော့ဒီတုတ်လေးနေတဲ့အနေထားကိုကျွန်တော်တို့ကြံနေပြီးတော့မှဒါတက်လာအောင်လုပ်ဖို့ဆိုတော့အများကြီးတို့လူဝဲချက်ရှိနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဒေါက်တာဆောထွန်းခင်ဗျဆိုတော့ကျွန်တော်တို့ဒီတော်တာရှင်တွေကျွန်တော်တို့အေးပြပို့ထားတာချို့ရှိပါတယ်အဲ့ဒါတွေကိုလည်းကျွန်တော်ဖော်ပြချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့ကိုကျော်ဘိုးတထောင်ဆိုပြီးတော့စာပေးပို့ထားတာရှိပါတယ်ခင်ဗျ
စီမံကိန်းရဲ့ဗဏ္ဍာရေးဝန်ကြီးရဲ့ပြောစကားကိုကျွန်တော်အနေနဲ့လုံးဝလက်မခံနိုင်ပါမြန်မာနိုင်ငံစီးပွားရေးဟာအရှင်ဟိုကောင်းကောင်းတိုးတက်လာစရာလည်းအကြောင်းမရှိပါဘူးအစိုးရဟာတင်ရသာတရောင်းရငွေတွေကိုခေါင်းစဉ်မရှိသုံးပြနေပါတယ်ဒေါ်လာတန်ပေါင်း 8,000 1,000 ဆိုတာနိုင်ငံဖွံ့ဖြိုးရေးအတွက်ကောင်းစွာလုံလောက်ပါတယ်အဲ့ဒီငွေတွေကိုပြည်သူလူထုအတွက်မသုံးဘဲစည်ရင်းပြောင်းနေတဲ့အတွက်အတိုင်းပြည်စည်ရင်းနေတာဖြစ်ပါတယ်အစိုးရကျင့်သုံးနေတဲ့ဗန်စနစ်ကလည်းခုံနီများကိုသာအကျိုးပြုပါတယ်ပြည်သူလူထုကိုအကျိုးမပြုပါဘူးအကျဉ်းပြတ်ခြားစားမှုကြီးမားစွာဖြစ်ပေါ်နေတဲ့အတွက်နိုင်ငံသားအရင်းအမြစ်များမလာရောက်နိုင်ခြင်းလည်းဖြစ်ပါတယ်နေသမားတွေကိုထုတ်ချေးတဲ့ငွေမှာကျန်းငွေဘီလျံ 3,500 ကျပ်ဖြစ်တင်တော့လေအမှန်တကယ်မှာကျန်းငွေဘီလျံ 1,400 လောက်ပဲရှိပါတယ်အသေးစားအလက်စားဆက်မှုလုပ်ငန်းကိုထုတ်ချေးတဲ့ငွေကကျန်းငွေ 10 ဘီလျံလောက်ပဲရှိပါတယ်အခြားစီမံခန့်ခွဲမှုတွေကလည်းမှားယွင်းနေတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဟာတိုးတက်မှုအရေးအယံမရှိသေးပါဘူး
။ဒါတော့ဒီကိုကျော်ဘူးတောင်းရဲ့ပေးစာကိုရန်နိုင်ဖတ်ပြရပါမယ်။နောက်ကျွန်တော်တို့ Facebook ပေါ်မှာလည်းကျွန်တော်တို့မှတ်ချက် ပေးထားတာလေးတချို့ရှိပါတယ်။တူကတော့စော့ပြစ်ချစ်ဆိုပြီးတော့သူကရေးခတ်တူရေးထားတာရှိပါတယ်။သူကတော့ဩတဲ့ဝင်ကြီးရဲ့ဘာပုံများကြည့်ပြီးပြောလိုက်တာလဲနော်တဲ့တိုးတက်ဖို့နေနေတတရှိရဲ့လဲလေးကိုတော့ပေါင်ပြီးထောင်းနိုင်ငံကိုအလုတ်သွားလုတ်တဲ့တောင်းသူတွေကိုပြန်ကြည့်ပြီးမှပြောပါလားတဲ့။နောက်တစ်ယောက်ကတော့တေးရဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ဗနိုင်းဝင်ကြီးတိုးတက်တာနဲ့တနင်္ဂနွေလုံးတိုးတက်တယ်အများထင်နေသလားဗျာတဲ့။တောမှာတောင်ရလှုပ်ရှားတဲ့သူတွေလည်းကြည့်ပြောပါအောင်ဆိုပြီးတော့သူကရေးပါတယ်ဆိုတော့ဒီ Facebook ပေါ်ကဒီမှတ်ချက်တချို့အရာဆိုရင်တော့လက်တတော်စီးပွားရေးအခြေအနေအောက်မှာဟိုစိတ်ပြက်လက်ပြက်ဖြစ်နေတာတွေကိုဟိုရောင်မြန်ဟန်နေတာတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီဥွေးလွင်သဘောထားကိုကြားချင်ပါတယ်ဒီစီမံဗနာဝင်ကြီးရဲ့မှတ်ချက်ကလက်တွေ့အခြေအနေကိုဟိုထင်ရှားမိပါတယ်လားခင်ဗျာ
ဟုတ်ကဲ့ဝင်ကြီးနေလေကတော့ဒီဒီမှာဘစ်စတပူရာတို့ခေါ်တဲ့စီးပွားရေးဘုံကျူတိုးတက်မှုလုံးုံဆွေးနွေးပွဲမှာသူပြောကြည့်ဖြစ်ပါတယ်ဆိုလိုချင်တာက2016ပြီးဒီလမ်းပေါ်ရောက်နေတယ်လေညာနဲ့ဒီကုမနိုင်ပြရပါ2019ပြီးသူပြန်တက်ဖို့အစီအစဉ်ပြောင်းစူးစမ်းနေတယ်ဆိုတဲ့အကြောင်းကိုပြောတာလို့ကျွန်တော်နားလည်ထားပါတယ်ပြောချင်တဲ့ရည်ချက်ကတော့ခရန်ဆယောက်ခွန်ကြီးပြောလို့ပေါ့ဖြစ်စေတည်လာကိုပြောတာပါသူညာတော့လေလေညာနဲ့တိုင်းပြောတဲ့အတွက်ကျွန်တော်တို့လေညာပြန်ဖို့ကတော့ကျွန်တော်တို့လေညာနဲ့အတူလုံးဆောင်အောင်ပဲအလုပ်တွေအားလုံးရှိပါတယ်။ကြီးတွေပါမယ်ကြီးတွေလက်မရောက်တဲ့ဖွဲ့တွေပါမယ် ground set တွေပါမယ်လေးရင်မူလားနေပါပဲလေးရင်မောင်းတဲ့လူတွေပါရမယ်ဆိုတော့တက်ကြီးလက်ကြီးလုပ်ရမယ်ဆိုတဲ့ဘောတို့အပ်နေပါသေးတယ်။ဒါနဲ့ဒါကြောင့်မို့ခုန Facebook ကောခုနဗိုလ်တော်ကမိတ်ဆွေတယောက်ပြောတာတွေရောအားလုံးကျွန်တော်တို့ကဟိုလက်တွေ့ကိုသူတို့တင်ပြတာတွေကျွန်တော်တို့အားလုံးကပြည်တော်စုဝင်ကြီးတွေကဒါတွေကိုလည်းသက်ခံနားလည်ပြီးတော့အရင်အစိုးရအဆက်ဆက်ကလုပ်ခဲ့တဲ့အမားအယွင်းတွေကိုခုကျွန်တော်တို့ဒီချိန်မှာဘာသာလုပ်တော့မလဲဆိုတော့မောင်းနေအားကိုပြောင်းဖို့ပြင်တယ်လို့ကျွန်တော်တို့ကနားလည်ထားပါတယ
်။ဟုတ်ကဲ့ပါဆရာဝေလုံကျေးဇူးပါကျွန်တော်တို့အခုတော့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့အလှည့်ပေးခြင်းပါတယ်။အရင်ဆုံးကဥက္ကမောင်လွင်ပခုတ်ကူမျိုးပါဖြစ်ပါတယ်။ဥက္ကမောင်လွင်ရဲ့သဘောထားကိုလူရင်းတူရှင်ဆွေးနွေးပေးပါခင်ဗျာကျွန်တော်တို့ဒီနေ့ကပအဝင်ဆွေးနွေးကိုကျွန်တော်တို့ဆက်သွယ်ထားတဲ့လူတွေနည်းနည်းလေးများနေလို့ပါ။
ဟုတ်ကဲ့စီဝိုင်းကွန်ရူကအခုလက်ရှိအချိန်မှာစီဝိုင်းကွန်ရူအခြေပြရတာတွေ့ပါတယ်။အမေရိကန်အစိုးရကအင်အားကောင်းတဲ့အစိုးရမျိုးကြီးကြောင့်စီဝိုင်းကွန်ရူလည်းနှိမ့်ကွနေပါတယ်။အမေရိကန်အစိုးရကနိုင်ငံပညာရှင်များနေပါနေခြင်းဖြစ်တယ်။နံပါတ်3ကတော့ပြောင်းစုံပညာရှင်များကြီးဌာနများကိုပိုင်နယ်တော့တိုင်းပြည်မရှိခြင်း။နံပါတ်4အချက်နေအရောအမေရိကန်အစိုးရကအရင်အစိုးရအဆက်ဆက်ဤစိုးရိမ်ရေးဂျန်နော်မြေလွန်နိုင်ခြင်းရဲ့ဘူဂျီဖောင်းဝမ်းမြတ်ဒါကြောင့်ဒီနေ့ဒီ OA စီးရင်ရပါနေခြင်းကြောင့်လက်ရှိကျင်းအခုဒီ OA ကိုနေနေအများအားနဲ့နေပါတယ်ခင်ဗျာ
โอเคကျေးဇူးပါကျွန်တော်နောက်တူကိုလည်းလှည့်ပေးခြင်းမှာသူကတော့ဥစောလွင်ပါခင်ဗျာရခိုင်ပြည်နယ်ရံပြဲမြို့ပါဥစောလွင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
နိုင်ငံတော်ရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာကကျွန်တော်ညလုံးဝမသိနိုင်ပါဘူးအစိုးရရဲ့စီးပွားရေးတိုးတက်နေတယ်ဆိုတာယုံရပါတယ်ဘာဖြစ်လို့လဲဆိုတော့2008မတိုင်ခင်ဖွဲ့စည်းပုံကြီးဆိုတဲ့သူကစီးပွားရေးဥတည်ချက်လေးရဆိုတာရှိပါတယ်အဲဒီမှာဟိုနိုင်ငံတော်ကြီးစီးပွားရေးတရားလုံးကိုဖန်တီးနိုင်မှုသွားပြီးနိုင်ငံတော်နဲ့တိုင်းရင်းသားပြည်သူတို့ရဲ့လက်ဝင်ရှိရင်တို့ပါရှိပါတယ်နိုင်ငံတော်ဆိုတာသူတို့အစိုးရကိုပဲပြောတာလားဒါမှမဟုတ်တိုင်းပြည်လုံးကနိုင်ငံလုံးရဲ့ပိုင်ဆိုင်မှုကိုပြောတာလားသူတို့အစိုးရကိုပြောတာလို့ကျွန်တော်ရှင်းပြတယ်ဘာဖြစ်လို့လဲဆိုတော့သူတို့အစိုးရအဖွဲ့တစ်ခုကိုတစ်ခုခုပိုင်းရင်းနေဆိုလို့ရှိရင်သူကနိုင်ငံတော်ပုံညာမှုလို့ယူဆပါတယ်အမှန်တော့သူတို့နိုင်ငံတော်ပုံညာမှုဆိုရင်ကျွန်တော်မှရင်ရုပ်ပြီးဖြစ်တယ်နိုင်ငံတော်ပုံညာမှုပါဝင်တာသူတို့အစိုးရကနိုင်ငံတော်ပုံညာမှုပါဝင်နေဆိုလို့ရှိရင်နိုင်ငံတော်ပုံညာမှုဟာအစိုးရလက်ထက်မှာဖြစ်တယ်။ဒါကြောင့်သူအစိုးရစီးပွားရေးတိုးတက်ရေးဆိုရင်ယူပါတယ်။နိုင်ငံတော်ကြီးစီးပွားရေးတိုးတက်မှာလို့ဘယ်တော့မှမယူဘူး။ဘာဖြစ်လို့လဲဆိုတော့အာဒီလေးက
ဟုတ်ကဲ့ပါဦးစောလေးကျေးဇူးပါ။
ကျေးဇူးမှုတွေရှိပါတယ်။
ဟုတ်ကဲ့ဦးဆောင်လေးကျေးဇူးပါကျွန်တော်နောက်တူဟုတ်လည်းလှည့်ပေးချင်ပါတယ်သူကတော့ကိုနေလဖြစ်ပါတယ်ကိုနေလရန်ကုန်မြို့ပါဆွနေနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့နော်ကျွန်တော်ဆွနေနိုင်ပါဒီဝန်ကြီးရဲ့ပြောကြတာနော်ဒီအဲသူသိနေတာပဲပြောပြီးတော့ဆက်လာနေတာပဲပြောဒီစီးပွားရေးနိုင်ငံနိုင်ငံလုံးတန်းတော့ထုံပြောတယ်စီးပွားတိုးတက်လာကြတယ်ဘယ်လိုမှမဖြစ်နိုင်ဘူးကျွန်တော်တုံ့တက်တယ်ဒီဒီတုံ့တက်ခြင်းဆရာတုံ့ပြန်ပြီလေညာဒီကကျွန်တော်ပြောတယ်ကျွန်တော်ပြောရတဲ့ကတော့ဟာကျွန်တော်နိုင်ငံမှာလက်ရှိကျွန်တော်ဒီမှာတင်ရတာအစိုးရမှန်ပြီမဲ့ဒီမှာလည်းအဲဒီရေးကြီးရေးဆုံးခတ်လာတဲ့ခါကျရင်မဖြစ်တော့ဘူးဆိုတော့ဒါဘာလို့မဖြစ်ရလဲကျွန်တော်ကတော့ကျွန်တော်နိုင်ငံကတကယ်အုံထုတ်နေတကယ်အနာရှိစ်ဒီမှာလက်ရှိဆိုမှဟုတ်ရလားဆိုတော့တစ်ချက်ကမျိုးခုတ်တာရှိတယ်ဒုတိယတစ်ချက်ဒုတိယတစ်ချက်ကနောက်တရားဝင်လုံးဝဆုံးမနေမရှိဘူးတရားဝင်ဆုံးမနေရှိနေတယ်ဆိုတာဒီကိစ္စတစ်ခုလုံးကိုအားဝေးရတယ်ကောင်းကင်ကထုတ်ခိုင်းတာလေသူ့လက်အောင်ဆက်ထားတယ်။အဲဒီကောင်းကင်ကကျွန်တော်ကြည့်ဦးရောမကင်ဘူးစိတ်ပေါ်ရတာ
Okay, Konila, Chesuba. So, General D. Ku, O Totashin, Pichue, O Taboda, Yuachim, Solution, or D. Sua, Simon Kamamuri, of Anne, Pine, Topia, let me by Dame. Together, see why I took a bias, or a tiny Muri Marama, the Chicken only changing at the Rene, a teacher to be lonely at Chiave, see why, so a total Lopo, Mulera Muri, let you want, I'm Shiva, to the Mimananga, Kuma, Yonta, Tiny Musu, and all, a Kakarishim, so I let the Yavare, so the Nakua, the Suaria Muari, Kong Kong.
เล่นเงินออกมาเป็นสุดแต่บงัวอสพอดิมีเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเกิดเ
င်းပြီးရဲ့။ဘာဖြစ်လို့လဲဆိုတော့အပြင်ဆင်းနေနေရာချတာတွေနဲ့နော်အလုံများနေခဲ့တယ်။အဲ့တော့ဒီဒုတိယနှစ်ကျရင်တော့စီးပွားရေးတိုးတက်အောင်လုပ်နိုင်လို့မျှော်မှန်းနေဆိုတာတမားကြီးစပြောတဲ့စကားလို့ကျွန်တော်မှတ်မိတယ်။အဲ့တော့အခုကသူ့မှာကတော့တို့ကဟိုပိန်ခေါ်တစ်ခုလုံးကိုပြန်ပြီးတော့ကျွန်တော်လည်းပြန်ဖွင့်ပြီးနားထောင်ကြည့်ပါတယ်။အဲ့လိုနားထောင်ကြည့်တဲ့အခါအဲ့လိုလုံနိုင်တာကြီးအများကြီးရှိတယ်။ဘာဖြစ်လို့မလုံကြလဲ။လုံချင်တာကြီးအများကြီးရှိတယ်။ဘာလို့မလုံကြလဲဆိုတော့စကားတွေပေါ့လေ။အဲ့ဒီဟာတွေပြန်ကြားတယ်ကျွန်တော်ဆော့ဆော့ပြောလို့ပေါ့လေ။ဆိုတော့တစ်ခုပဲကျွန်တော်ကဘာစိတ်ပူလဲဆိုတော့အဲဟိုကကျွန်တော်ဒီကလည်းလုံပြနေမယ်။ဟိုကလည်းလုံကြပါဒီကလည်းလုံကြပါဆိုတော့ကျွန်တော်ကမှလုံနိုင်တယ်အဲ့ဒီလိုမျိုးအားလုံးကိုလုံနိုင်သွားစွာအားရှိတယ်လားကမ္ဘာပေါ်ကိုရှိတယ်ပြည်ချင်းချင်းတွေပြည်ချင်းပါတာပါတာဒါပဲကျွန်တော်သူပြီးပါပါ
Okay.โอเคကျေးဇူးပါဆိုတော့ဆရာဝင်းလွင်ရဲ့သဘောထားကိုလည်းကျွန်တော်ကြားချင်ပါတယ်ဆရာဆိုတော့ဒါဟိုလူတို့ကဟိုမျောလင်းချက်ကတိတ်မြင်မနေသလားဟိုအစိုးရဖြည့်ဆည်းမပေးနိုင်တာမျိုးလားဆိုလိုတာဟိုလက်တွေလုံနိုင်တာလည်းမျောလင်းချက်ကပိုကြီးနေတဲ့အခြေအနေမျိုးကြောင့်ဖြစ်နေရတာဒါမှမဟုတ်လေအစိုးရမှာလုံချင်ကန်ကျင်တာတွေရှိပေမဲ့ဟိုလုံလုံကန်လို့မရတဲ့အခြေအနေမျိုးတွေရှိနေလို့လားဥပမာဆက်စောကသောတာရှင်တယောက်ဆွေးနေတာမျိုးဆိုလို့ရှိရင်အစိုးရဆိုရင်လည်းအစိုးရအကောင်လုံးအပြည့်အဝဟိုကန်ပြဆောင်ရနိုင်တဲ့အနေအထားမရှိရရင်သူကထောက်ပြသွားတယ်ဆိုတော့ဒီလိုအခြေအနေမျိုးတွေရှိနေလို့မရလားဆရာဝေးလင်းတော့ပြောတာဆွေးနွေးပြပါခင်ဗျာ
ဟိုအချိန်ကတော့ခဏခဏပြောရရင်ပေါ့နော်အခုမှကြည့်ရတဲ့ကမှပါပါတယ်အခုဝင်းကြီးပြောသွားတဲ့အမိန့်ကုန်းထဲမှာဟို protection ခေါ်တဲ့အရင်တော့တိုင်းပြည်တွင်းလောက်ရှိတဲ့ကာဝယ်ဖို့ဟိုဟာအဓိကထားပြီးလုပ်ခဲ့ပြီးမဲ့တိုးတဲ့တင်မမတိုးခဲ့ဘူးဟိုပြည်တွင်းလောက်ရှိနေလေထင်တော့ပေါက်ပေါက်ခဲ့ပါဘူးအခုတိုးဟိုကာဝယ်ခြင်းတဲ့သူက supporting ခေါ်တဲ့အားပေးမှုတွေလုပ်မယ်နိုင်ငံသားတွေအားလုံးကိုလည်းအသက်တိုင်းလုံးဖွင့်ပေးမယ်ဘန်စတစ်တီရောသောသာစနစ်တွေရောယထာတွေလည်းပြင်မယ်လမ်းတွေလည်းပြင်မယ်လုပ်ငန်းတွေအားလုံးကောင်းအောင်လုပ်တော့မယ်ဆိုတဲ့အပိုင်းကိုထည့်တော်ရင်းနဲ့ TikTok ကိုဒီပြောတာဖြစ်ပါတယ်။တို့ညာတော့လည်းပြည်သူတွေကလည်းပြောင်းလဲရေးတအားကြီးပါတယ်။ညောင်းလဲကျက်ရဲ့ညောင်းပတ်ချက်တွေကလည်းနှစ်ပေါင်းများစွာစီးပွားရေးဆိုတဲ့ဒုနာကြီးကရှိနေလာပြီးတော့တတော်လေးကိုကြာစင်းလာတော့လူတွေရဲ့စောင်းဝင်တွေကြီးတော့ခက်ခဲလာတဲ့အတွက်တို့အားလုံးညောင်းပတ်နေလဲပြောင်းလဲမှုလူလားနေတာကိုလည်းကျွန်တော်အားလုံးသတိထားမိပါရဲ့။အဲ့တော့အစိုးရအသိအမြင်ကတော့ဘုရားပြောတဲ့ယောဂကျိုးနေတဲ့စီးပွားရေးဆိုတဲ့လူနာကိုအရင်စီအောင်ခုပဲရှင်းပြီးဖိမန့်တွေကိုလည်းချက်ချင်းဖြတ်လို့မရဘူးတချို့တွေဖြတ်ကောင်းဖြတ်မယ်ဆရာဝန်အစ်စ်တွေထဲရောက်တော့ဆရာဝန်အစ်စ်ကလည်းရှင်းအစ်စ်ကိုဟိုပြင်းပြကတာပေးဖို့သူသင်ကျင်နေတဲ့ကာလတစ်ခုတော့ပြီးတော့ပါပြီအခုအချိန်ကာလကတော့ကျွန်တော်တို့ဆရာဝန်အစ်စ်ကလူနာကိုအသက်ကျေရှင်တော့အသက်ရှင်ဖို့အတွက်သိညာနေရင်နမတာအောင်တို့ဘာရီစတော့ရမလဲဆိုတော့အလုပ်ကိုစီမံကိန်းချပြီးလုပ်ရမယ့်အချိန်ရောက်တဲ့အတွက်လုပ်ဖို့အစီအစဉ်ကြီးလည်းရှိတယ်လို့ယူဆတဲ့အတွက်ဒီစီးပွားရေးတိုးတက်မယ်လို့စိတ်ပေါ်လိုက်တယ်လို့ကျွန်တော်ယူဆပါတယ်။ဒါဒီအားလုံးကိုတော့
Now, who can change your job? Those songs, see why you put them who did the letter by giving you a good in the tub. So, yeah, hello, Tavido, hello, you need me up with them, but look, who are check, a low kind going up, but we have a check with a sound here with my name of Japan.
Okay, Jesus, I will. General Kura Totashin, General, Power Moss, the wondering you are Uchimian, who say Pigeon, Uchimian, the border of Louis to Shin Sunny Bivakia.
โอเคครับเจ้าหน้างานนี่มีบ้องคนเป็นเอากูสุขยัดตัดวาระสรุปกูสุขยัดก็จะอนาคตที่จะยาวอินเทอร์เน็ตเนี่ยงานบ้านนี้ยินดีเจ้าที่ที่ในงานยาวลาดีเจ้าเลยที่มือที่ในงานสุขยัดมาเลือกอะไรอันยายเรื่องเจ้าเรายี่จีโซ่อะไรเจ้าเรารู้โอ้เมื่อสุดยอดเลยเว้ยเจ้าเรารู้ดีเงี้ยยายเนี่ยบัดเด็กชนิดเลยเจ้าเรานี่จะตีนังเป็นสายตัวว่าเว้ยเงี้ยยายเจ้าเจ้าเราจะเงี้ยยายเอาไม่เหมือนเป็นฟังตัวนี้พี่เราเอาคนลง
เส้นดีลาลีเมลูเทมาร์เด็กเนี่ย
โอเคเจสุตมาเด็กเนี่ยจันโอ้สัตว์ตัวท้ายนอตเตอร์ปกติว่าเราเมลิเชียนเนี่ยโคเนอุลิมชิบะโคเนอุลิมตัวโบราณเลยลุยตัวเช่นส่วนนี้ฝากเนี่ยจันโอ้ด้วยเจ้าเนี่ยพี่ว่าอย่างนั้นจ้ะแล้วสิประมาณเนี่ยมาค่ะเราเนี่ยอะไรอะไรเด็กพี่เราอาเมียกุลูเวคัดูรูพี่ว่าสิมาลูเลยตัวเนี่ยข้าจะรอเชิงกบูมาจันโอ้เนี่ยจะจ่ายบ่จ้ะพี่ว่าเนี่ยเชิงกบูมาจีบีเอสเลยเนี่ย GSD system load 3 อย่างนั้นเองอันนี้บอดี้อันนี้ซีอันนี้ลูก3%GSDเว้ยเข้าได้ด้วยที่ในงานหาทริกของของเราลุยอะไรติดใช่แล้วเราก็ไปกู้ไปเราลงได้เลยงานเนี่ยเราก็มาเมลิชามาเซลล์นี่อะไรโอ้ยังนั่งว่าเราจีบไปก้าวหน้านี่มาก้าวหน้าเราจีบเราGSD systemของเจ้าเนี่ยแล้วเราเซ็งกับบูมาGPS systemGSD systemบาลูเอาเงินเลยส่วนอันนี้ตัวว่าถ้าเราต้องว่าอเมริกาเย คุณอาจจะเรียกGSD systemหรือว่ายาเกเรปั้นบุ้มหูยาเกเรประมาณนี้เงี้ยมาอะไรสิ่งนี้กูยาหนีบาลีเนี่ยต้องมาใช้ในมือโซเดียตัวกูบ้างด้วยนี่เดี๋ยวรู้จักหน่อยเนี่ยเนี่ยจ้ะเช่นเดียวกันที่ในงานยาอินิมยองในมือFTIลาบุสุรากาFTIสมาสุรากาตุ้มมาInvestคู่เรื่องสิ่งมาหกูมาเกิดสิ่งมาลาละแล้วไอ้ลูกหนูนี่ยังอินิมยองนี่แม่จ้ะจันโอรู้ทั้งจิตที่เด้อ อะไรเดี๋ยวเนี่ยเรื่องนี้จ้ะอินเดียเนี่ยเรื่องนี้จ้ะยูเรียเนี่ยเรื่องนี้จ้ะแล้วนี่เลยก้าวหนีจ้ะโซเรียข้าจ้ารอจันโอรู้ว่าไทยเป็นกูยิงตัวพี่รอมาน่าไปมาโปรดชิมเป็นกูไล่ไล่ลุชิยินดีเนี่ยลุงเอเดียอาลูอาลูยาบีดาเล็บใช่ไหมจวนเกี่ยมบุเรียลามะอินเดียนี่ชิเนอุลเลวินบอมแต่ลุงยูเล่เนี่ยลีบูซินได้เนาะผู้ก้าวเมลูชิเนบอจ้ะแต่สิวมียาอินเดียบีรอในไงเนี่ยปัญหาเกิดสูบีรอ
ยังลงไลน์บ้างจะต้องอะไรล่ะไม่รู้เอาที่อยากดูให้มาตัวเราไม่อยากต้องข้าต้องข้ายาวไปอ่ะจะไงไม่รู้เช่นที่มาเรียกเนี่ยโอเคเจสุว่าคนนี้เลยจันโอรุดิเฟซบุ๊กอันนี้จันโอรุปิดโพสต์อะไรที่เมสเซจที่กูเลยพบเจอมาเนี่ยตัวเราที่อาจารย์สุริอาคังไปเช่นมาตัวเราจะมาในงานนั้นยินดีมีเงินมาอุ้ยในงานจ้าตายินดีมีเงินมาอุ้ยติดต่ออุ้ยยินดีมีเลี้ยงมีอุ้ยมีเรื่องมีเล่าสักที อุ้ยเลยนะมุชิมชียินดีมีเงินมาพิจารณาสักทีแม้ลุล่าต่อไปยังพอสิ่งมาจากสบิโอตัวเราจะพิจารณาตัวมีเงินตัวยี่ห้อตัวอย่างว่าสุดว่าเจ้าหนูที่สิวายมาตัวเต็มปุ๊บแล้วเจ้าหนูยี่ยี่ลงมาส่วนบาลีลูกผู้ลุ่มเลยเสียอุกมองอยู่ที่สิวานี่เนี่ยโอ้โหลงในกันในมือตัวกับลูบาลีลูกว่าไม่ท้าสบิโอปีกากุญยลุ่มละโอ้โหลูกไปนี่มากุญยโอ้ดูว่าชัดสินเลยเสีย
ดูก็เราถ้าตู้เย็นก็ยินดีเนี่ยตัวเราเลือกตู้เย็นเราบีบยินดีมีน้ำมือบีบยินดีมีน้ำมือตัวเราดีนักคุณลุงบีบยินดีมีน้ำมือยาวงาเลยแต่พี่ชอบบีบอะไรไม่ให้ลุงแม่สุดตัวแข็งจริงไม่ให้ชาจะบอกเลยแล้วก็ดีบีบยินดีมีน้ำมือบีบอะไรจะยินดีมีน้ำมือบีบอะไรเปลี่ยนท่าบีบยินดีมีน้ำมือบีบ มาคาเรงอาบีเรงยินดีมีน้ำมือปีบายินดีมีน้ำมือสบิโอน้ำมือคุ้ยน้ำมือคุ้ยละฮะเอ้ยคุ้ยจ้าอย่าเอาเดชสุดเดียวดีในงานยินดีมีน้ำมือดูยาตบบ่มาเจ้าเอ้ยอะไรเช่นกูเปลี่ยนบีบีเอ้ยกูยินดีบีบานเลยมาคุ้ยเจ้าแล้วเด็กกูว่ารอไอ้กูเรียนมาเว็บบาบาเลยรอจนรู้ว่ายินดีมีน้ำมือเนี่ยโคโรนาสิยินดีมีน้ำมือกาวเวบีเลยใช่ไหม กระเพาะชีเลยคุ้มในงานจ้างให้นิ่มเนี่ยมือกาวเวบินเนี่ยไอ้เคนเจนี่จะมือดูว่ายินดีมีน้ำมือดีเวลามันรู้มันหนาวแต่คู่ไปอะไรมาเลยเราเลยคนเช็ดจะมาเลย
သူတို့စိုးရိမ်ကြတဲ့ပူပန်ကြတဲ့ကိစ္စတွေရှိရပေါ့လေအများဆုံးမေးတဲ့မေးခွန်းကတော့မေးကိစ္စပဲနော်မေးရဘူးမခက်ဘူးလားမေးရဘူးမေးငါးကားတွေမကြည့်ဘူးလားမေးသေးတယ်မကြည့်ဘူးလားဆိုတော့အဲ့ဒီဆွေးနွေးပွဲမှာပဲအင်းကြီးနဲ့လည်းသူကအမေးကမြန်မြန်လာပြီးတွေ့ရပါလေ
ဟုတ်ကဲ့ပါဆရာကျေးဇူးပါဆိုတော့ကျွန်တော်တို့အခုဒီတော်တာရှင်တူပြဖို့ထားတဲ့စာတစာကိုလည်းအခုပေါ်ပြခြင်းပါတယ်သူကတော့အမေရိကန်ပြည်ထောင်စုကမောင်တသနာရဲ့ပေးစာဖြစ်ပါတယ်အာမတ်စုမွန်ကြီးဖတ်ဖတ်ပေးပါဦးခင်ဗျာ
အကယ်၍နိုင်ငံတကာအစိုးရတွေနဲ့ပြည်ပရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တွေလက်ခံနိုင်လောက်တဲ့ပြည်တွင်းငြိမ်းချမ်းရေးတွေရှိလာမယ်တရားဥပဒေစိုးမိုးရေးရှိလာမယ်နှစ်ဖက်အကျိုးရှိစေမယ်ပြည်ပရင်းနှီးမြှုပ်နှံမှုဥပဒေတွေပြဋ္ဌာန်းနိုင်မယ်အလုံရှင်အလုံသမားပြည်ထနာတွေကိုမျှမျှတတဖြည့်ရှင်းပေးနိုင်မယ်ဥပဒေတွေပြဋ္ဌာန်းပေးနိုင်မယ်ငွေကြေးဖောင်းပွားမှုနှုန်းတွေကိုထိန်းညှိနိုင်မယ်ဆိုရင်အသင့်ဖြစ်နေတဲ့ပြည်တွင်းပြည်ပရင်းနှီးမြှုပ်နှံမှုတွေဟာအပြိုင်ဆိုင်လုတ်ကင်လာကြမှာအမှန်ပါဒီခါနိုင်ငံရဲ့စီးပွားရေးအခြေအနေခေါင်းတွေကိုထင်ထင်ရှားရှားတွေ့မြင်လာနိုင်ပြီးပြည်သူအနေနဲ့လည်းဖွံ့ဖြိုးတိုးတက်ရေးအသီးအပွင့်တွေကိုပုံမခံစားရလာနိုင်ပါတယ်ဒီလိုမဟုတ်ဘဲအစိုးရနဲ့လွှတ်တော်တို့ကစီးပွားရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲရေးတွေပြုလုပ်ဖို့နှောင့်နှေးကြံ့ကြာနေအောင်မယ်ဆိုရင်စီးပွားရေးအညွန့်ပြဂိမ်းတွေတက်ချင်တက်လာနိုင်ပေမဲ့ပြည်သူတွေရဲ့လူနေမှုဘဝတွေကတော့အစိုးတန်နေရအမှောင်တုကြားတွေကရုံးထွက်နိုင်အောင်မှာမဟုတ်ပါကြောင်းတင်ပြလိုက်ရပါတယ်လို့မောင်တက်တနာအမေရိကန်ပြည်ထောင်စုကပြောထားတာပါကွာ
ဟုတ်ကဲ့ကျေးဇူးပါဆိုတော့ဒီဟိုပြောမယ်ဆိုရင်တော့မြန်မာနိုင်ငံကဒီအေကမ္ဘာဘန်တို့အာရှဖွံ့ဖြိုးရေးဘန်တို့လို့အဖွဲ့အစည်းတွေရတာမှဒီမြန်မာနိုင်ငံစီးပွားရေးလမ်းကြောင်းမှာမှရောက်နေတယ်ဟိုစိန်ခေါ်မှုတွေရှိရမယ်အလားအလာကောင်းတွေရှိရဆိုပြီးတော့ဟိုခံမှန်းချက်တွေဟိုထောက်ထားတာရှိပါတယ်ဒါမှမဟုတ်ပြုရင်ပြောင်းလဲရေးတွေကဟိုထင်သလောက်မမြင်ရသေးဘူးဟိုပေါ့လေဟိုဟိုကြန့်ကြန်နေရဲဆိုတော့သဘောထားမျိုးတွေလည်းရှိနေပါတယ်ဆိုတော့ဒီနေရာမှာဒီဟိုလွတ်တော်ပိုင်းရပဲဖြစ်ဖြစ်အစိုးရပိုင်းရပဲဖြစ်ဖြစ်စီးပွားရေးဖွံ့ဖြိုးအောင်ဟိုတွန်းလှုပ်နိုင်တာဘာတွေများရှိမလဲဆရာဝေးလေ
ကျွန်တော်တို့ကခုနဟိုမလေးရှားကသိစစ်တော်သူပေါ့လေအယုံနဲ့နေစားတဲ့ရှိတယ်ယူရနေစားလည်းရှိတယ်ဟိုတခြားနေစားအိန္ဒိယအစတိကပေါ့ကျွန်တော်တို့ကအင်းကအိန္ဒိယချင်းတိုင်းပြည်တွေရဲ့စီးပွားရေးကိုအလွယ်တကူပူးပူးလုပ်နိုင်တဲ့လုပ်ငန်းတွေအသေးစားလက်စားတွေအများဆုံးတိုးတက်နိုင်တဲ့ဒီဥပဒေတွေဟောဗန်ကြီးဝေးတွေစသဖြင့်ဒါတွေအားလုံးကရဲရဲဝဲဝဲလုပ်ဖို့လိုပါတယ်အဲဒါကြောင့်မို့ကျွန်တော်တို့ကဟိုအဓိကရှုပ်ထွေးနေတာတွေကိုပုံမှန်လေးလေးပြအောင်လို့စီးပွားရေးနဲ့ပတ်သက်တဲ့ဝန်ကြီးဌာနတစ်ခုတည်းလုပ်လို့မရဘူးစီမံဘဏ္ဍာလည်းလုပ်လို့မရဘူးတိုင်ဖို့ဆောင်ရေးလမ်းစိတ်တွေကြောင်းလို့စသဖြင့်ဝန်ကြီးဌာနအားလုံးကပူးပေါင်းပြီးတော့ကျွန်တော်တို့ရင်ရှုပ်ထွေးနေတဲ့ဘလို့လက်အပ်တဲ့စီးပွားစည်းကမ်းတွေကိုဖယ်ထုတ်တင်တာတွေဖယ်ထုတ်မယ်တရားဥပဒေစိုးမိုးရေးကိုအဓိကဦးစားပေးနိုင်တဲ့တရားဝင်လုပ်ငန်းတွေဖြစ်ပေါ်အောင်လုပ်ဖို့လိုပါတယ်တရားမဝင်စုံစမ်းမှုတွေကိုအများဆုံးပပြောင်းလုပ်သလိုစရုံတို့ရုံတွေထူထောင်တဲ့လုပ်ငန်းအားလုံးကိုအခုလိုရှုပ်ထွေးနေတဲ့ဌာနဆိုင်ရာကြောင့်ကြားစွာရဲ့ခွင့်ပြုချက်ကြီးရယူမဲ့အစားလက်တွေ့ကြတဲ့ဌာနတစ်ခုကပဲကြီးကြပ်ကိုကဲပြီးတော့အများအကောင့်ထဲပေါ်နိုင်တဲ့လုပ်ငန်းတွေဖြစ်ဖို့လိုသလိုတည်ယူဆုံးပို့ဆောင်ရေးစီးကြီးကြောင်းတဲ့ဒဲကြီးဖြစ်ပေါ်နေတဲ့တည်ယူပို့ဆောင်ရေးလွှမ်းမနေတဲ့နိုင်ငံသားတွေရဲ့ဝေကောက်ခံမှုတွေကိုပြန်လည်စီစစ်ပြီးတော့ကုန်သင်းလုံးကြတဲ့ logistics တွေတည်ယူပို့ဆောင်ရေးရေလမ်းကားလမ်းယထာနာတွေကိုကောင်းမွန်အများဆုံးလုပ်နိုင်မယ်ဆိုရင်ဒါကျမကြီးတနန်းတလားရှိတဲ့ပြည်လူထုတ်ကုန်တွေလည်းအလွယ်တကူတင်ပို့ရောင်းချနိုင်လို့ကွန်ဆူမားတွေကလည်းအလွယ်တကူဝယ်ယူနိုင်တဲ့အနေအထားကြောင့်အများဆုံးလုပ်နိုင်ရင်ပြည်သူစီဝိုင်းတက်လာမှာပါ။တခါလေနိုင်ငံသားရင်းနှီးမြှုပ်နှံမှုတွေကိုလည်းတကယ်ကိုကျင့်ဝတ်ကောင်းတဲ့လုပ်ငန်းရှင်တွေကိုညံ့ညံ့ဆန်းဆန်းခေါ်ပြီးတော့ကုဒ်ညေဟာအစသူကဝန်ကြီးတော်တွေဆုံးမပါတော့ညေလိုချင်လာပြီမဲ့မလုပ်ချင်လည်းလာခဲ့တက်ရောက်အများလုပ်ပေးမယ်ဆိုတဲ့လုပ်ငန်းတွေကိုလည်းတိုးတဲ့အတိုင်းဝင်စီမံပဏာဝင်ကြီးပြောပြီးလက်ကဝင်ကြီးဌာနမလုပ်လို့မရဘူးအားလုံးပူးပေါင်းနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အဆင့်တစ်ခုကိုရောက်အောင်လို့ဒီဘက်ကအကုန်လုံးတင်လိုက်ပါကိုဌာနရဲ့အလုပ်ကိုကိုကာကွယ်နေမယ့်အစားကိုဌာနရဲ့အားနည်းချက်အသာချက်ကြီးချပြပြီးအားနည်းချက်တွေကိုပြင်အသာချက်တွေကိုစုပေါင်းပြီးတော့ဌာနအားလုံးပူးပေါင်းလုပ်မယ်ဆိုရင်ကျွန်တော်တို့ကတိုးတက်ရန်အသင့်အနေထားကိုရောက်နေပြီလို့ကျွန်တော်ပြောပြတယ်
ဟုတ်ကဲ့ဒီဟန်ချန်ညီဖို့လိုတဲ့ဆွဲသဘောပေါ့နော်ဟုတ်ကဲ့ကျွန်တော်ဒ
ီဟန်ချန်ညီပါအားလုံးဝိုင်းလုံးပါရပါပါ
ဟုတ်ကဲ့ပါ
mindset တွေကြောင်းပါပါပြည်သူတွေရဲ့ mindset တွေကြောင်းဖို့လိုတယ်လုပ်ငန်းရှင်တွေရဲ့ mindset တွေကြောင်းဖို့လိုတယ်ဝန်ထမ်းတွေရဲ့ဌာနအကြီးအကဲအသေးတွေရဲ့ practice တွေ mindset တွေ behavior တွေအားလုံးကြောင်းဖို့လိုပါတယ်မကြောင်းမင်းနဲ့နိုင်ငံတော်ကြီးမကြောင်းသေးဘူးစီးပွားရေးမကြောင်းသေးဘူးလို့ online လို့မရပါဘူးစီကံရှိဖို့ကအစအကုန်လုံးကြောင်းအောင်ပါပါ
โอเคสรุปที่เสียวเวลเนี่ยจนที่ซีซีซ้อมตะขึ้นมาเสียวเวลโหติเช่มีจนอ่ะแล้วอะกูลูลูจ้ามาแล้วตีจาแล้วดิซีวายตีป่วนนี่ขันษาไปซีวายฉินนี่โตดเนี่ยสรุปขันษาเจ็ดนี่ไม่ဝင်ได้อ่ะแล้วโหตีจาไปสรุปถ้าดีโลฉินนี่မျိုးดีโลขันษาเจ็ดမျိုးဝင်ลาวุสรุปสวาสุลิจนเราอ่ะ2ป้ายช้าเนี่ยคันมั้นบีตั่วเฉ็บบีပြောมั้ยสรุปเบบะนะนิดรอบเบကာလာလောက်မှာဒီလိုစီးပွားရေးဖွံ့ဖြိုးမှုတွေဟိုအသီးပွင့်တွေကိုခန်းစားရတယ်ဆိုတော့ခန်းစားချက်မျိုးဝင်လာနိုင်မယ်လို့ဆရာအနေနဲ့ယူဆတယ
်ကျွန်တော်ကအောက်ခြေအလယ်အလတ်စီးပွားရေးလုပ်ငန်းရှင်ကိုအလွယ်တကူလုံးတိုင်းနဲ့အစီအမံတွေကိုအများဆုံးချပေးနိုင်ရင်အများဆုံးတက်လာမှာပဲယူဆပါတယ်တိုင်းသက်ပြည်နယ်အလတ်မိမိတိုင်းတိုင်းရဲ့မှာဘယ်စီးပွားရေးလုပ်ငန်းဦးစားပေးမလဲအရာဒီတိုင်းပေါ်မှာစိုက်ပျိုးပေးမယ်မွေးမြူပေးမယ်အကြရပြင်းပါရီစွာပြင်းမယ်အတူရဲ့ဒေတာတက်ကုန်ပါရှိလေအလတ်စီကြောင့်ကြီးအလတ်စီကြောင့်ဦးစားပြင်းမယ်အဲမန္တလေးတိုင်းကပါဦးစားပြင်းမယ်အဲခရီးသွားလုပ်ငန်းတရီဖို့ဆောင်ရင်ကချင်ပြည်နယ်ပါလို့မလဲတနင်္သာရီတိုင်းပါလို့မလဲဘုံပြည်နယ်ပါလို့မလဲဆိုတဲ့ strategy တွေကိုအမြန်ရေးဆွဲရပါလိမ့်မယ်ပြီးတော့ကျွန်တော်တို့အဓိကရှိတဲ့လုပ်ငန်းတွေကိုလုပ်တဲ့အခါမှာဘုံနာရှိတဲ့စင်ရင်းစရာတွေကမှန်မှန်လွဲနေတဲ့စင်ရင်းစရာတွေကိုပတ်ကန်တဲ့စင်ရင်းစရာတွေဖြစ်အောင်လို့ဤသူ့ဘုံမအပြုတ်မပြောဘဲနဲ့မှန်မှန်ကန်ကန်ဒီလိုတော့အခုချပြပြီးမှဘရားနေစပြန်ဆိုအဖြစ်ကိုအများဆုံးရှာဖို့လိုပါတယ
်။ဟုတ်ကဲ့။
နှုံးနဲ့ပြောချင်းစီဝဲတဲ့ခြိုင်နေချင်းနဲ့လက်တွေ့ကြတဲ့လက်တွေ့ကြတဲ့စီမံမှုတွေကိုအများဆုံးပူးပေါင်းဆောင်ရွက်ဖို့ပဲကျွန်တော်တို့ဖြစ်စေချင်ပါတယ်။
ဟုတ်ကဲ့ဆရာဆိုတော့ကျွန်တော်တို့ဒီမှာအခုဟိုကျွန်တော်တခုမေးချင်တာဆိုတော့ဆရာကိုမေးချင်တဲ့မေးခွန်းတခုကတခြားမဟုတ်ပါဘူးဟိုနှစ်ပိုင်းခြားလောက်ကျွန်တော်ပြောမယ်ဆိုလို့ရှိရင်အေးဥမာဒီဆိုးကခုလက်ရှိဒီတက်တန်းကာလအတွင်းမှာဒီလိုစီးပွားရေးအသီးပွင့်တွေဟိုခံစားရတယ်ဆိုတော့ခံစားချက်မျိုးပုံနိုင်တဲ့အခြေအနေမျိုးရှိလားဆရာ
ရှိပါတယ်ဒီဒီရောက်တော့ပဲဆိုကျွန်တော်တို့ခုနပြောပြလို့နိုင်ငံတကာရဲ့ဟိုယုံကြည်အားကိုးမှုနဲ့အရေးအစိုးရနဲ့ပုံရလာတယ်နောက်နိုင်ငံတကာရဲ့ပူးပေါင်းဆောင်ရွက်မှုတွေကနိုင်ငံတကာအဖွဲ့အစည်းတွေနဲ့စွတ်ချက်ကလည်းတာမန်မှုတွေကလည်းအလားအလာကောင်းနေတယ
်။ဟုတ်ကဲ့
။ပုံမလေးပြောရင်ကျွန်တော်တို့အချင်းချင်းဘာလို့ပူးပေါင်းလုပ်ရမလဲဆိုတဲ့အဖြစ်ကိုပုံမလေးနဲ့ရိုးရိုးသားသားဆွေးနွေးဖို့ပဲလိုပါတယ
်။ဟုတ်ကဲ့ဆရာ။ဆောင်ရ
ွက်ချက်တွေမှာတောင်းလဲနိုင်တဲ့စွာရည်ရှိဖို့လိုပါတယ်။ဥပမာအဖြစ်ကျွန်တော်တို့က
ဟုတ်ကဲ့ပါဆရာဝေးလင်းဆွေးနွေးပြတာသူကျေးဇူးတင်ပါတယ်ဆရာဝေးလင်းကျွန်တော်တို့ဟိုအချိန်နဲ့တလောက်ပဲရရတဲ့အစီအစဉ်ကိုဒီနေရာမှာပဲအဆုံးသတ်ပြရစီပါဝင်ဆွေးနွေးပေးတဲ့ NLD ပါတီဘိုးစီဝိုင်းကော်မတီကဦးဝေးလွင်စီဝိုင်းပညာရှင်ဦးခမောင်ညိုဘောကပေးတာစီဝိုင်းလုံငန်းရှင်ဒေါက်တာဆွတ်ထွန်းနဲ့အီးမေးလ် Facebook တရားနဲ့ပြပို့တဲ့ပို့စာပြပို့တဲ့ဒေါက်တာရှင်တွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ခင်ဗျာ
ကောင်းလွင်ဦးစီစဉ်ပြီးထုတ်လုပ်သူမဆုမွန်နဲ့တူတင်ဆက်ခဲ့တဲ့ဒါရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့စနေနေ့ညဘက်ထိတ်တန်းရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရန်နိုင်ကကြေညာပေးပါမယ်ရှင်
။အမေရိကန်သမ္မတဒေါနယ်ထရမ့်ကပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးဟောင်း James Comey နဲ့ပြောခဲ့တဲ့စကားတွေကိုကျန်းသစ္စာချိန်ဆပြီးပြောဆိုရင်ပြောသွားဖို့တရားရဂိုင်းလို့ဆန္ဒရှိတယ်လို့ပြောလိုက်ပါတယ်။ဒါပေမဲ့ချက်ချင်းဆိုလိုပဲသူနဲ့ Mr. Comey ပြောခဲ့တဲ့စကားတွေကတော့ကြမ်းကြင်ပြီးပြောခဲ့တာမဟုတ်ဘူးလို့သမ္မတထရမ့်ကပြောလိုက်ပါတယ်။ပြီးခဲ့တဲ့ပိုင်းကစစ်အကန့်ရုံးထဲမှာပြတ်ကျသွားခဲ့တဲ့မြန်မာတပ်မတော်လေးရင်နောက်ဆက်တွဲရှာဖွေခဲ့တဲ့အနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအကူအညီထောက်ပံ့တွေပေးသွားမယ်လို့ကန့်လန့်လိုက်တယ်ဆိုပြီးတော့တရုတ်ဆိုးပိုင်းသတင်းမီဒီယာကပြောလိုက်ပါတယ်။မြန်မာနိုင်ငံအင်ဂျင်ဖြစ်တဲ့တရုတ်နိုင်ငံအနေနဲ့ဒီဖြစ်ပေါ်မှာစိတ်မကောင်းဖြစ်မိကြောင်တရုတ်သမ္မတရှီကျင်းဖင်ကမြန်မာသမ္မတဦးထင်ကျော်ကိုဝန်ထဲကြောင်ပြောကြားတဲ့စာထဲမှာဖော်ပြထားတယ်လို့ရှင်းဟွာသတင်းအေဂျင်စီကပြောကြားခဲ့ပါတယ်။ပြည်သူ့အုပ်ပဲမျိုးသမီးတူချင်းတင်းနစ်ပြိုင်ပွဲကိုတော့လက်ဗီယာနိုင်ငံသူယလီနာအိုစတပန်ကိုကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါပြီ။ပဲရစ်မြို့မှာဒီကနေ့မကြာသေးခင်မိနစ်ပိုင်းအတွင်းကပဲနောက်ဆုံးဖိုင်နယ်ကိုကစားခဲ့ကြပြီးတော့အိုစတပန်ကိုကရူမေးနီးယားကကမ္ဘာအဆင့်3ဟာလပ်ကို466463နဲ့အနိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါအသက်20သာရှိသေးတဲ့အော်စတရီးယားကိုအတွက်တော့ဒါဟာပထမဆုံး Grand Slam ဖလားဖြစ်ုံနဲ့မဟုတ်ပဲကျေးဇာတက်နစ်ကစားသမားအဖြစ်နဲ့လည်းပထမဆုံးချန်ပီယံဆုဖြစ်ပါတယ်သူဟာဒီပွဲမှာတော့အဆင့်သတ်မှတ်ချင်ခံခဲ့ရတာမဟုတ်ပါဘူးမနေ့ပြန်တနင်္ဂနွေနေ့မှာတော့အမျိုးသားဖိုင်နယ်ကိုကစားကြမှာဖြစ်ပြီးတော့ Rafael Nadal နဲ့ Warren Carr ကိုပိုလူကြမှာဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရနိုင်ကြေညာပေးသွားခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Tian Guan ဖြစ်ပါတယ်။ VOA American တိုင်းရဲ့တနင်္ဂနွေနေ့မနေ့ဖက်အစည်းအဝေးကိုတော့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိလိုင်းဒိုမီတာ32 40နဲ့49လိုကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။Thank you.
This program has come to you from the Voice of America, Washington.